Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသာသာရှင်များခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဇွန်လ6ရက်ကြာသပတေးညစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေစနေတီဝါရှင်တန် DC မြို့တော်ကနေတက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ Line meter 3251အပြင် VOA ရဲ့ Facebook website နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွက်တက်ရိုက်နှาศင်ကြည့်ရှုနိုင်ပါပြီ။ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ကျွန်မဆုမြတ်မမပြင်သစ်နိုင်ငံက Normandy ကမ်းခြေတွေကိုမဟာမိတ်တပ်တွေကန့်တက်တိုက်ခဲ့တဲ့ဒီဒေးနေ့အနှစ်80ပြည့်အခထိမ့်မှတ်ခန်းနာတွေကိုဒီကနေ့ကျင်းပပါရယ်အရှိအလေပိုင်းဒေတာမှာတော့ဒီဂါဇာကမ်းမြောင်အလေပိုင်းကကုလသမဂ္ဂဖွင့်ထားတဲ့အကြောင်းတရားကိုအစ္စရေးစစ်တပ်ကဒီကနေ့တိုက်ခိုက်ပါရယ်တခါဒီရခိုင်ပြည်နယ်တွေကတန်တွဲလေစိတ်နားမှာရှိတဲ့နေရာတွေမှာစစ်တပ်နဲ့အေအေတပ်တွေတိုက်ပွဲတွေပြင်းထန်နေပါရယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါမဆူမြမုံရေအခုလိုသတင်းတွေပြီးမှတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ရခိုင်ဘက်လေကြောင်းတိုက်ခိုက်မှုကြောင့်ငပလီကမ်းခြေနီရွာသားတချို့ထိခိုက်ဒဏ်ရာရခဲ့ခြင်းတန်တွဲအန်းနယ်မောင်းတော်မြို့နယ်တွေမှာတိုက်ပွဲဆက်ပြင်းထန်နေတာမှာအေးပြောခွင့်ရက
ဒီလက်ရှိရခိုင်ပြည်တွင်းတိုက်ပွဲအခြေအနေကတော့မောင်းတော်အန်းတန်တွဲမြို့နယ်တွေကိုသိမ့်ပိုင်နိုင်ဖို့ကျွန်တော်တို့အာရခတပ်တို့ကထိုးစစ်ဆင်တိုက်ခိုက်နေတာရှိပါတယ
်။နောက်စကိုင်းတိုင်းထဲမှာတော့စစ်မှုထမ်းဖို့နေအိမ်တွေမှာလိုက်လံခေါ်ယူနေပါတယ်။ဒါပြင်ကချင်ဘက်ပံဝါမြို့နီမြေရှားတပ်တုလောက်ကွဲ့မြေပြိုပြီးအ ਨੇ စုံ12ဦးပျောက်ဆုံးနေပါတယ်။အခုလိုသတင်းတော်တွေအပြီးမှာတော့ကျသာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥရောပခရီးသမားကြီးသုံးသက်ချက်နောက်ကျမ်းမိုင်းနဲ့တိုင်းသတင်းတော်တွေစက်တိုက်လာဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆူမြမုံနဲ့ပဲကြောပြပေးပါပါခင်ဗျာ။
ဒုတိယကမ္ဘာစစ်တုန်းကဒီအနောက်ဥရောပမှာနာစီဂျာမနီတွေရဲ့ကျူးကျော်သိမ်းပိုက်မှုအဆုံးသတ်စေခဲ့တဲ့ဒီဒေးကမ်းတက်တိုက်ပွဲနဲ့အနှစ်80ပြည့်ထိမ့်မှတ်ခန်းနာတွေကိုပြည်သက်နိုင်ငံနောက်ပိုင်းကနော်မဒီကမ်းခြေတွေမှာဒီကနေ့ကျင်းပပါတယ်ကော်လဗီဆိုမဲကန်ချီကအမေရိကန်ကြာဆုံးစစ်သည်တွေအတွက်ထိမ့်မတ်လုပ်ထားတဲ့နော်မဒီအမေရိကန်စစ်သည်ချိုင်းမှာကျင်းပတဲ့အခမ်းအနားမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမိန့်ခွန်းပြောကြားပါတယ
် The men who fought here became heroes not because they were the strongest or toughest or fiercest
အသက်ဆုံးရှုံးနိုင်တဲ့ဆိုတာကိုသိရတဲ့ရဲရဲဝံ့ဝံ့စစ်ဆင်ရေးမှာပါဝင်ခဲ့ကြတဲ့အတွက်နော်မဒီမှာတိုက်ခိုက်ကြသူတွေဟာသူရဲကောင်းတွေဖြစ်လာခဲ့ကြတယ်လို့သမ္မတဘိုင်ဒန်ကပြောကြားသွားတာဖြစ်ပါတယ်လွတ်လပ်မှုဒီမိုကရေစီအမေရိကန်ရဲ့ကမ္ဘာကြီးအတွက်သူတို့တိုက်ပွဲဝင်ရတဲ့အရာဟာသူတို့အသက်နဲ့လဲရလောက်အောင်ထိုက်တန်တဲ့စွာကိုသိခဲ့ကြတဲ့တရဲကောင်းတွေဖြစ်ကြတယ်လို့ဂုံပြုပြောကြားသွားပါတယ်1944ခုနှစ်ဇွန်လ6ရက်နေ့ကနော်မန်ဒီဒေသပင်လယ်ကမ်းခြေ5ခုကိုမဟာမိတ်တပ်တွေရေချောင်းလေချောင်းကနေဝင်ရောက်ပြီးတော့နာဇီဂျာမနီတွေကိုထိုးစစ်ဆင်ခဲ့မှုမှာကိုတိုင်ပါဝင်ခဲ့ကြတဲ့စစ်မှုထမ်းဟောင်းကြီးတွေတယောက်တဲ့အခမ်းအနားကိုပြင်သစ်နဲ့ဗြိတိန်နိုင်ငံတွေမှာဒီကနေ့ကျင်းပခဲ့တာပါ Normandy ကမ်းခြေတွေမှာကျင်းပတဲ့အခမ်းအနားတွေမှာဒီအသက်ရှင်ကျန်ရစ်တဲ့ပြင်သစ် American ဗြိတိန်နိုင်ငံတွေကစစ်တီဟောင်းကြီးတွေကိုပြင်သစ်သမ္မတ Emmanuel Macron ကပြင်သစ်နိုင်ငံရဲ့အမြင့်ဆုံးဂုဏ်ပြုဆုဖြစ်တဲ့ Legion of the Honor ဂုဏ်ပြုဆုတစ်စိတ်တွေကိုပေးအပ်ခဲ့ပါတယ်အာနာရှင်တွေကိုဆန့်ကျင်ဖို့လွတ်လပ်တဲ့နိုင်ငံတွေအတူယက်တည်ကြရမယ်လို့ Normandy ကမ်းခြေတစ်ခုဖြစ်တဲ့ဖဲဆိုမဲကမ်းခြေကဗြိတိန်ကြာဆုံးစစ်သည်များအထိမ့်မှတ်နေရာမှာကျင်းပခဲ့တဲ့အခမ်းအနားမှာဗြိတိန်ရဲ့တတိယမြောက် Charles ဘုရင်ကမိန့်ခွန်းပြောကြားခဲ့ပါတယ်ဗြိတိန် American ကနေဒါတပ်ဖွဲ့တွေအဓိကပါဝင်ပြီးတော့ဒီဒေးကမ်းတက်ထိုးစစ်စတင်ခဲ့တဲ့နေ့မှာမဟာမိတ်တပ်ဖွဲ့ဝင်ပေါင်း 6,400 ကျော်သေဆုံးခဲ့ပါတယ်ဒီခါမှာ 4,400 ကျော်တည်ဆုံးခဲ့ပါတယ်အဲ့ဒီထိုးစစ်ဆင်မှုကြောင့်နာစီဂျာမနီရဲ့လက်ကနေပြင်သစ်အပါအဝင်နောက်ဥရောပနိုင်ငံတွေလွတ်မြောက်ပြီးတော့ဒုတိယကမ္ဘာစစ်လည်းအဆုံးသတ်ခဲ့ရပါတယ်ပြင်သစ်မှာဒီကနေ့ကျင်းပတဲ့အထိမ်းအမှတ်ခန်းနာတွေမှာနိုင်ငံပေါင်း20ကျော်ကသမ္မတတွေဝန်ကြီးချုပ်တွေတက်ရောက်ခဲ့ကြပါပြီရုရှားသမ္မတဗလာဒီမီယာပူတင်ကိုပြင်သစ်နိုင်ငံကဖိတ်ကြားခြင်းမရှိပါဘူးဒါပေမဲ့ရုရှားကျူးကျော်စစ်ကိုခံနေရတဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကိုတော့ဖိတ်ကြားခဲ့ပါတယ်ရှင်
ဒီဒုတိယကမ္ဘာစစ်ကမ်းတက်အောင်ပွဲစတင်ခဲ့တဲ့ဒီဒီနေ့အခမ်းအနားကိုတက်ဖို့ယူကရိန်းသမ္မတလည်းရောက်နေပါပြီ။ပြင်သစ်နိုင်ငံနော်မန်ဒီကမ်းခြေမှာဒီနေ့ကျင်းပတဲ့အချိန်80မြောက်ဒီဒီဒီကမ်းတက်အောင်ပွဲနေ့အခမ်းအနားကိုယူကရိန်းသမ္မတဗလန်ဒီမာဇယ်လန်စကီတက်ရောက်ဖို့ရောက်လာနေတာပါ။ဒီနေ့အခမ်းအနားကလွတ်လပ်ရေးနဲ့ဒီမိုကရေစီကိုကျိုးပန်းတဲ့နေရာမှာပြသခဲ့တဲ့တတိနဲ့တန်ဋိဋ္ဌိုင်ခံမာမှုကိုတတိပေးတဲ့အခမ်းအနားလည်းဖြစ်တယ်လို့ပြောနေကြပါတယ်။အဲ့ဒီအချိန်တုန်းကစီလုံးညီညွတ်မှုရှိအောင်လို့အောင်မြင်ခဲ့ပြီးတဲ့နောက်ပိုင်းမှာဒီနေ့မှလည်းအမှန်တကယ်စီလုံးညီညွတ်မှုကအောင်မြင်မှုရနိုင်မှာသေးကြတယ်လို့သမ္မတဇယ်လန်စကီကနော်မန်ဒီကိုရောက်ချင်းမှာပဲ X လူမှုကွန်ရက်ကနေပြောလိုက်ပါတယ်သမ္မတဇလန်စကီကနော်မန်ဒီကိုရောက်နေချိန်မှာပဲလက်ရှိဖြစ်နေတဲ့ယူကရိန်းစစ်ပွဲကြောင့်ဒုတိယကမ္ဘာစစ်တုန်းကနာဇီဂျာမနီကိုတိုက်တဲ့နေရာမှာမဟာမိတ်ဖြစ်ခဲ့တဲ့ရုရှားနိုင်ငံကတော့ဒီအခမ်းအနားကိုတရားဖို့ပြင်သစ်နိုင်ငံဘက်ကဖိတ်ကြားခြင်းမရှိခဲ့ပါဘူးခင်ဗျာ
ဂါဇာကမ်းရံဒေသအလယ်ပိုင်းမှာကုလသမဂ္ဂဖွင့်ထားတဲ့ဒီကျောင်းတစ်ကျောင်းအပေါ်အစ္စရေးစစ်တပ်ကဒီကနေ့တိုက်ခိုက်ခဲ့ပါတယ်တိုက်ခိုက်မှုအတွင်းမှာ33ယောက်ထက်မနည်းသေဆုံးတယ်လို့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ပါလက်စတိုင်းဆိုင်ရာဒုက္ခသည်ကုလသမဂ္ဂဒုက္ခသည်များအေဂျင်စီကဖွင့်ထားတဲ့ဒုက္ခသည်စခန်းတွေကကြောင်တကြောင်ဖြစ်ပါတယ်။အရက်သားတွေသေဆုံးတယ်ဆိုတာကိုသူမသိဘူးလို့အစ္စရေးစစ်တပ်ပြောကြရဒုတိယဗိုလ်မှူးကြီးပီတာလာနာကသတင်းတောက်တွေကိုပြောပါတယ်။2023အောက်တိုဘာ9ရက်တုန်းကအစ္စရေးပေါ်တိုက်ခိုက်မှုမှာပါဝင်ခဲ့သူတွေဟာအဲ့ဒီကျောင်းမှာခြေကုပ်ယူပြီးတော့တိုက်ခိုက်မှုတွေကိုညွှန်ကြားခဲ့တာဖြစ်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အိုအေးဆွန်ခဲ့ရသူတွေခေါ်လုံနေကြတဲ့နေရာအပေါ်အစ္စရေးစစ်တပ်ရဲ့တိုက်ခိုက်မှုဟာရက်ဆက်တဲ့ကျူးလွန်မှုဖြစ်တယ်လို့ဟာမတ်အဖွဲ့ရဲ့သတင်းမီဒီယာကပြောကြားပြီးတော့အစ္စရေးစစ်တပ်ရဲ့ပြောကြားချက်ကိုပယ်ချပါတယ်။ဂါဇာအလယ်ပိုင်းဒေသမှာအစ္စရေးတို့ရဲ့ပြင်းပြင်းထန်ထန်ဘုံးကျဲတိုက်ခိုက်မှုကြောင့်ဒီသတင်းပိုင်အင်္ဂါနေ့တွေကဆိုရင်သေဆုံးသူဟာ80ထက်မနည်းရှိနေပြီးတော့300ထိခိုက်ဒဏ်ရာရထားတယ်လို့နယ်စည်းမထဆရာဝန်များအဖွဲ့ Doctors Without Borders ကပြောကြားခဲ့ပါတယ်ရှင်။
ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကြား၄ရက်ကျင်းပမယ့်ဥရောပပါလီမန်ရွေးကောက်ပွဲနှစ်သားလည်းမှာဒီနေ့စလိုက်ပါပြီ။ EU အဖွဲ့ဝင်နိုင်ငံအများစုကတော့လာမယ့်တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပြီးမနက်ဖြန်တောက်ကြနေမှာတော့ Ireland နဲ့ Czech စနေနေ့မှာတော့ Moldova Slovakia နဲ့ Latvia နိုင်ငံတွေမှာကျင်းပသွားမှာဖြစ်ပါတယ်။နယ်သာလန်နိုင်ငံကလက်ရဆင်ဝါရီတွေကတော့လူဝင်မှုကြီးကြပ်ရေးကိစ္စကိုတင်းတင်းကြပ်ကြပ်ဆောင်ရွက်ဖို့ကိစ္စကိုအဓိကထားဖို့မဲဆန္ဒရှင်တွေကိုတိုက်တွန်းနေတာပါ။နယ်သာလန်ကလက်ရဆင်လွမြောက်ရေးပါတီ PPP ခေါင်းဆောင်ကလည်းသူတို့အနေနဲ့ပြည်ပကနေလာတဲ့သူတွေကိုခွင့်ပြုတာတွေရှော့ချစေခြင်းနဲ့ခလုံးခွင့်ပေးတဲ့စီးမင်းနဲ့မူဝါဒတွေကိုတင်းကျပ်စေခြင်းတယ်လို့ပြောလိုက်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိအိုင်ဒိုမီတာ32 kHz 9393နဲ့9383ညအိုင်ဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါသေးရှင
်မေလ6ရက်ကြာတာဘရင်းနီညပိုင်းနိုင်ငံကသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါသေးရှင်ရခိုင်ပြည်နယ်တန်တွဲလေစိတ်နားတဝိုင်းမှာဒီစစ်တပ်နဲ့ AAR ခတပ်တွေတိုက်ပွဲတွေပြင်းထန်နေပါတယ်တိုက်ပွဲတွေကြောင့်ငပလီပင်လယ်ကမ်းခြေအပန်းဖြေနေရာတွေဘက်ကိုဒေသခံတွေထွက်ပြေးခဲ့ကြတယ်လို့စစ်တပ်ကလည်းဟိုတယ်တချို့ထဲဝင်ရောက်စခန်းချနေတယ်လို့ဒေသခံတွေကပြောပါတယ်။တန်တွဲမြို့နယ်ကပ်နေတဲ့ဂော့ချေးရွာကစစ်စခန်းကိုဂျာတာရင်းတို့ကအေအေဘက်ကလက်နက်ကြီးနဲ့လှမ်းပစ်ခဲ့တယ်လို့စစ်တပ်ဘက်ကလည်းရေတပ်တင်မော်တွေနဲ့ဒီပင်လယ်ထဲကနေပြန်ပစ်နေတယ်လို့အဲ့ဒီဒေသမှာရှိနေသူတွေကပြောပြပါတယ်။စစ်လေရင်တွေလည်းဂော့ချေးရွာအပေါ်ဘုံကျဲတိုက်ခိုက်တဲ့အတွက်ဒေသခံတွေဘေးလွတ်ရာထွက်ပြေးခဲ့ကြရပါတယ်။တိုက်ပွဲတွေဖြစ်နေတာ၃ရက်ရှိနေပြီးတော့ဒေသခံတွေထိတ်လန့်နေကြတယ်လို့ငပ်ပလီဒေသခံတယောက်က VOE မြန်မာပိုင်းကိုပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မြို့နယ်တွေကစစ်တပ်စခန်းတွေကိုအေအေတပ်တွေသိမ်းပိုက်ခဲ့ပြီးတဲ့နောက်မှာတောင်ပိုင်းကအချက်အချာချတဲ့တန်တွဲမြို့နယ်တွေမှာထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။စစ်တွေမျိုးမြောက်ဖက်ပြိုင်းပြူချေးရွာမှာမေလ29ရက်နေ့တုန်းကဒေသခံရွာသား51ယောက်ကိုစစ်ကောင်စီကဒီရရက်ဆက်ဆက်တပ်ဖြတ်ခဲ့တဲ့ပုံမှာစိတ်မကောင်းဖြစ်ရတယ်လို့ NUG ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရသမ္မတဒူဝါလက်ရှိလာကပြောကြားပြီးတော့စစ်တပ်ရဲ့နှိပ်စက်မှုမျိုးစုံကို NUG အနေနဲ့ပြည်သူတွေဘက်ကနေခုခံကာကွယ်နေတယ်လို့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လည်းစစ်ကောင်စီရဲ့လုပ်ရက်တွေကိုဟန်တားနိုင်အောင်အမြန်လှုပ်ဆောင်ဖို့လိုအပ်နေပြီလို့သမ္မတဒူဝါလက်ရှိလာကပြောကြားခဲ့ပါတယ်အရက်သားတွေကိုစီရေးပြတ်မှတ်လို့သဘောထားပြီးစစ်ကောင်စီကတိုက်ခိုက်နေတာကိုနိုင်ငံတကာအတိုင်းအဝိုင်းနဲ့အိန္ဒိယနိုင်ငံတွေသိနာလဲအောင်တိုက်တိုက်တွန်းတွန်းအသိပေးချဖို့လိုအပ်တယ်လို့လည်း NUG အစိုးရအဖွဲ့အစည်းအဝေးမှာပြောကြားခဲ့ပါတယ်။စစ်ကောင်စီဘက်ကတော့ပြိုင်းပြူရွာအပါအဝင်စစ်တွေမြောက်ပိုင်းမှာရှိတဲ့ရွာတွေဟာဒီ AA အဖွဲ့တွေခေါ်အောင်ပြီးတော့စစ်တပ်ကိုတိုက်ခိုက်နေတာကြောင့်ပြိုင်းပြူကျေးရွာကိုနယ်မြေလုံခြုံရေးဆောင်ရွက်ခဲ့စဉ်မှာ၃ဦးသေဆုံးခဲ့တယ်လို့ပြောပါတယ်။40ကျော်သေဆုံးခဲ့တယ်လို့အမျိုးသမီးတွေကိုအာဓမ္မပြုကျင့်နေဆိုတာမဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကညှင်းဆန်းထားပါတယ်။ပြိုင်းပြူရွာမှာစစ်တပ်ကလူ80ကျော်ကိုအစုလိုက်အပြုတ်လိုက်တပ်ဖြတ်ခဲ့တယ်လို့ AA ဘက်ကတော့သတင်းထုတ်ပြန်ထားပါတယ်ရှင်
။ online ရာဇဝတ်ကိန်းတွေရဲ့အလေမခံရအောင်သတိထားဖို့ရန်ကုန်အိန္ဒိယတန်ယုံကသတိပေးချက်ထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံတဲ့ online ရာဇဝတ်ကိန်းတွေကနေလစာကောင်းကောင်းနဲ့လုပ်တွေပေးမယ်ဆိုပြီးလင်းလေထောင်းတဲ့ထောင်းချောင်းထက်ရောက်မသွားအောင်သတိထားဖို့အိန္ဒိယနိုင်ငံသားတွေကိုမြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်ယုံကဇွန်လ9ရက်နေ့မနေ့ကရက်စွဲနဲ့ဒီထုတ်ပြန်ချက်ထုတ်ပြန်လိုက်တာပါ Laos နိုင်ငံက online ရာဇဝတ်ကိန်းတွေမှာအလုပ်လုပ်ခိုင်းခံရတဲ့အိန္ဒိယနိုင်ငံသား73ယောက်ကိုကယ်တင်ပြီးခဲ့တဲ့နောက်မြန်မာနဲ့ထိုင်းနယ်ကြားမြရီမျိုးအနီးမှာအလားတူခိုင်းခံရတာတွေမျိုးမဖြစ်အောင်သတိထားဖို့ ဒီတန်ယုံကကြေညာချက်ထုတ်ပြန်လိုက်ကြပါခင်ဗျာ
။တရုတ်စစ်တပ်ဟာအနောက်နိုင်ငံတွေကတိုက်လေယာဉ်မောင်းထပ်တဲ့လေယာဉ်မှုတွေကိုအလုတ်ခတ်နိုင်ဖို့အတွက်တိုးမြှင့်စူးစမ်းနေတယ်လို့အမေရိကန်ရဲ့ဒီထောက်လိုက်ရမဟာမိတ်နိုင်ငံတွေကသတိပေးလိုက်ပါတယ်။တရုတ်စစ်တပ်ဟာလက်ရှိတိုက်လေယာဉ်မှုတွေတိုက်ရင်လေယာဉ်မောင်းခဲ့ဘူးသူတွေကိုရွေးပြီးတော့ပုဂ္ဂလိကကုမ္ပဏီတွေကိုအသုံးချကငှားရမ်းနိုင်ဖို့စူးစမ်းတယ်လို့ဗိုလ်ဒူးနေကထုတ်ပြန်တဲ့သတိပေးချက်မှာဖော်ပြပါတယ်။ပန်းတန်ရှုပ်ထွေးတဲ့နေတွေသုံးပြီးတော့တိုက်လေယာဉ်မှုတွေစုဆောင်းလာကြောင်းအလုတ်ကန်လှမ်းခံရသူတွေအနေနဲ့တရုတ်စစ်တပ်ကငှားရဲဆိုတာကိုကြုံမသိနိုင်ပေမယ့်အချိန်နှောင်းမှသိကြတယ်လို့လည်းအမေရိကန်၊ဗြိတိန်၊ကနေဒါ၊ဩစတြေးလျနဲ့နယူးနီဇီလန်နိုင်ငံတွေပါဝင်တဲ့ 5i ဆိုတဲ့ထောက်လိုက်ရမဟာမိတ်အဖွဲ့ရဲ့ဆောင်းပါးတစ်ခုထဲမှာရေးသားထားပါတယ်ရှင်
။မြောက်ကိုရီးယားမိုးပြံပူကြောင်းလွတ်တာပါဝင်ဘလို့ချင်းချောက်မှုကလစ်လျူမရှိဘူးလို့တောင်ကိုရီးယားကပြောလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံကိုမြောက်ကိုရီးယားဘက်ကနေအညစ်အကြေးမိုးပြံပူကြောင်းတွေနဲ့ပြစ်တယ်မချသိခင်ကဖြစ်ကိုရှုတ်ချလိုက်ပြီးမြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုဘရမဥပစ်ခါပြုထားမှာမဟုတ်ကြောင်းတောင်ကိုရီးယားနိုင်ငံစိုးမြို့တော်မှာကျင်းပတဲ့ဒီနေ့အောက်မေပွဲအခမ်းအနားမှာသမ္မတရင်ဆက်ရုပ်ကပြောလိုက်တာပါ။မြောက်ကိုရီးယားအစိုးရကတိုးတက်ဖို့လှုပ်ဆောင်မယ်ဆိုကျွန်တော်တို့ရဲ့နေစဉ်ဘဝကိုချင်းချောက်နေပြီးဆုတ်ယုတ်မှုလမ်းကြောင်းပေါ်ရောက်နေပါတယ်။အနောက်ပင်လယ်ထဲမှာလက်နက်တွေသုံးမစ်ဆိုင်းတွေလှုပ်ပြီးတာမန်နိုင်ငံတစ်ခုဆိုရင်ရုတ်တရက်ရှက်စရာကောင်းတဲ့ဆိုးရတဲ့လေရွက်တွေလုပ်နေပါတုံးပဲလို့ပြောခဲ့ပါတယ်။မြောက်ကိုရီးယားရန်ကိုတောင်ကိုရီးယားဆော့ကဘရမမျက်ကွယ်ပြုထားမှာမဟုတ်ဘူးလို့လည်းသမ္မတရင်ကပြောလိုက်ပါသေးတယ်ခင်ဗျာ။မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American သံရဲ့ဇွန်လ6ရက်ကျသရေးညသတင်းတွေကိုမဆုမြတ်မွန်းနဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေဈက်တိုက်ပါပထမဆုံးကတော့စစ်ကောင်စီလေကြောင်းတက်ခဲမှုကြောင့်ငပလီကန်းကြီးအနီးကရွာသားတို့ထိခိုက်ဒဏ်ရာရခဲ့တာပါရခိုင်ပြည်နယ်တန်တွဲမြို့နယ်ငပလီကန်းကြီးကဆင်ခေါင်းကျေးရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတက်ခဲမှုကြောင့်ရပ်သားထိခိုက်သေဆုံးတာတွေအများအပြားရှိတယ်လို့အရခတ်တမတော်အေပြောခွင့်ရကပြောလိုက်ပါတယ်အေကထိုးစစ်စင်တိုက်ခိုက်နေတာကြောင့်ပြည်နယ်အတွင်းကမောင်တော်အန်းနဲ့တန်တွဲမြို့နယ်တွေမှာနှစ်ဖက်တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
ရခိုင်ပြည်နယ်ကမောင်တော်အန်းနဲ့တန်တွဲမြို့နယ်တွေကိုအရခတ်တတော်အေကထိုးစစ်စင်တိုက်ခိုက်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့အေပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
ဒီလက်ရှိရခိုင်ပြည်တွင်တိုက်ပွဲအခြေအနေကတော့ဒီမောင်တို့အန်းတန်တွေးမျိုးနေတွေကိုသိမ့်ပိုက်နိုင်ဖို့အတွက်ကျွန်တော်တို့အရခတ်တပ်တို့ကဒီထိုးစစ်ဆင်တိုက်ခိုက်နေတာရှိပါတယ်။ဟိုဒါကြောင့်မို့လို့ဒီအဲ့ဒီမျိုးနေတွေမှာဒီတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေတာရှိပါတယ်။
တန်တွဲမြို့ကဘာကျော်ငပလီကန်းချီအနီးကဂော့ကျေးရွာအနီးမှာပြီးခဲ့တဲ့ဇွန်လ3ရက်နေ့ကစတင်ပြီးတော့စစ်ကောင်စီနဲ့အေအဖွဲ့ကြားတိုက်ပွဲတွေဖြစ်ပွားနေတာပါစစ်ကောင်စီတပ်ကတန်တွဲမှာအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်အရက်သားထိခိုက်ဒေဆုံးဒဏ်ရာရတာတွေအများအပြားရှိတယ်လို့လည်းခိုင်တုခကဆက်ပြောပါတယ
်ဟိုအကြမ်းဖက်စစ်ကောင်စီကတော့ဒီအရက်ဖက်ပြစ်မှတ်တွေကိုလေကြောင်းကနေတိုက်ခိုက်နေတာရှိတယ်ဒီမနေ့ကနဲ့ဒီနေ့မနေ့မှာဒီတန်တွဲမြို့အနီးကဒီဆန်ကောင်းရွာကိုဒီအကြမ်းဖက်စစ်ကောင်စီလေတပ်ကနေပြီးတော့မှဒီ Jet Fighter တွေနောက်ဒီ Y-10 နဲ့လေယာဉ်တွေနဲ့နေပြီးတော့မှဒါဘုံကျဲတိုက်ခိုက်တဲ့အတွက်ဟိုအပြစ်မဲ့ပြည်သူအများအပြားဟိုသေဆုံးဒဏ်ရာရတာရှိတယ်လို့တော့ဟိုသိရတာရှိတယ်ဗျ။ဟိုသေဆုံးဒဏ်ရာရတဲ့ဒီကိင္ကနအတိအကျကိုတော့မသိရသေးဘူး။ကျွန်တော်တို့လည်းဆက်လက်ပြီးတော့ဒါစုံစမ်းနေဆဲဖြစ်ပါတယ်။
အခုလိုစစ်ကောင်စီဘက်ကအဆက်မပြတ်ကြီးရည်လေစားတဲ့ဗတ်စုံကနေတိုက်ခတ်မှုတွေကြောင်းဒေသခံတွေကြားအသက်အန္တရာယ်ဆိုးရိမ်မှုတွေဖြစ်နေရတယ်လို့လက်ရှိငပလီမှာရှိနေတဲ့ဒေသခံအမျိုးသမီးတူက VOE ကိုပြောပါတယ်
။ဟိုကလည်းဆိုးရိမ်စိတ်ကဘယ်လိုပြောရမလဲ။ဟိုလေရင်ကမနေ့ကညောင်းဟိုမှာ24နာရီပြန်နေတာဆိုတော့လေဟိုဘုံကြရဲဘာညာတရင်ကြရဲဘယ်နေ့များငါ့ဟိမ်ကိုကြမလဲငါ့အင်ခေါင်းကြီးပေါ်ပြန်ငါ့အင်ခေါင်းကြီးပေါ်ပြန်သွားတာလားပေါ့လက်နှစ်ကြီးကြတော့လေညီမတို့ကကြီထိုးတာနေရဆာအနီးကအကုန်လုံးကြရဲဆိုတော့လေဟိုဆိုရင်စိတ်ကတော့ဘယ်နေ့ဘာဖြစ်မလဲမသိတော့လေအရန်ဆိုးရိမ်နေရတယ
်ဒါအပြင်တိုက်ပွဲရဲ့ကြောင့်ငပလီဒေသခံအများအပြားဘေးလူရကိုထွက်ပြေးနေကြရသလိုပိတ်မိနေသူတွေလည်းရှိနေတယ်လို့သူကဆက်ပြောပါတယ
်ညီမတို့ငပလီဒေသလူတွေအတွက်ဆိုလို့ရှိရင်တော့ဒီအချိန်လေးကဒါလုံးဝဟိုပထမအဆုံးကြုံမှုတဲ့အချိန်လေးပေါ့နော်ဘယ်သူမှဟိုဘယ်လိုပြောမလဲအရန်ထိတ်လန့်ကြရတယ်သူတို့အစောကြီးကြရတယ်ပဲအခုရွာတွေမှာဆိုလို့ရှိရင်တော့လူတဝက်လောက်ကမရှိတော့ဘူးညီမတို့ရက်ွက်တွေရွာတွေထဲမှာအကုန်လုံးကတော့ရန်ကုန်ကိုပြောင်းတဲ့သူတွေပြောင်းကြရတယ်ဘေးသူရောအရှားကြီးခွားပဲပေါ့နော်အဲ့ဒါကိုပြောင်းရွှေ့တဲ့လူတွေကပြောင်းရွှေ့ကြရတယ်ဆိုတော့လူတဝက်လောက်ပဲရှိတော့တယ်အခုတင်းချောင်ဖို့အချိန်နေကတော့အခုလွယ်တော့မလွယ်ဘူးပေါ့နော်သူတို့ကလမ်းတွေပိတ်ထားတယ်ဆိုတော့လေအဲ့မဲ့အရှားတော့ 过年过寒呢，就家里瓜比较常用呀，那冰鲜茶蛋都比较喜爱，真好好的。
但暖牛奶对嘛，喜爱个把叫，我不离一般天干净喜爱你呀嘛。在北里沙田皮瓜个嘞，昨晚冬天那个呢，冬节也呢一天，我不离李在古来背他来路，李因那么养他那里个头边他家娃嘞。一看今年嘛，这周边在北里沙田个嘞，那汤那些冬菇呢，农民把拉沙冬天那个呢，那汤那些李菇呢，梅拉三年呢一天，炒了大概了对。而且打电话十三可能有对象个的路，而且打电话十三提个电话也是个的路。阿尔卡得到 A 也突变加码破表台湾的，打电也打比度，对啊，零三十五个来施工是个潘西他在批的路 ，A A 个突变台湾的，怎么
样？一看呗，李江打开木匠，第二不离感觉你越打的球提开电话也给钱。一看个团队安内忙到牛内对嘛，带不会十点天的啦，过三角就不要给了吧。啊，过了，再看一张对嘛嘞，四亩田亩。内容对嘛，来人一定考验你了吧？是讲在某样面嘛，这底下都是木头木头，另外瑞士的内容瑞士，你要是讲前几张小蜡笔喷漆靠上大瑞士内的流地大跟那个表里吧嘞，第四木头木喷漆看下来，天嘛，没等酸度人呢，绝没有低度人来保温内的流表吧嘞，第一张香港话被捕来的这两个，立马就叫被网看见。
စကိုင်းတိုင်းမုံရမြို့မှာစစ်မှုထမ်းမှုအတွက်ရက်ကွက်အုပ်ချုပ်ရေးမှုနဲ့စစ်ကောင်စီအဖွဲ့ဟာလူငယ်လူရွယ်တွေကိုနေအိမ်တွေမှာလာရောက်ခေါ်ဆောင်သွားတာတွေရှိနေတယ်လို့မျက်မြင်တွေ့သူတူကဗီဒီယိုမှာပိုင်းကိုပြောပါတယ်
။ဆွေရပန်းချတော့ဆွေရှင်တွေဆွေရပန်းချတယ်။ဒါမှမဟုတ်သူဆွေတော်ကကျမကြီးကောင်းတာလည်းမကောင်းတာလည်းဆက်မပြောဘူး။အခုဆွေတော်လည်းပူလီယိုရောဂါသမားကြီးလည်းပါတယ်။ဆွေတဲ့အချိန်မှာလည်းညာပိုင်းကအားကြီးဆွေတယ်။စနေကစနေကနာရီကျွန်တော်တို့ဒီမှာကျွန်တော်ရောက်ဝင်မှာတော့9နာရီလောက်ဝင်ဆွဲတော့တယ်နောက်ပိုင်း2ရောက်ပါဘူးသူတို့မကြည့်သေးလို့မပူသေးဘူးတုံးတဲ့6ရောက်ကြာပြီးတယ်50ဒီမှာပူမှာ4ရောက်လုံးနေတယ်ပေါ့လေ
စစ်မှုထမ်းဖို့အတွက်တတိယအတော့အဖြစ်နဲ့ပြီးခဲ့တဲ့မေလ26ရက်နေ့ကစပြီးတော့စစ်ကောင်စီကလူစုနေတာပါထန်တော်မြဝတီနန္ဒဝန်ချမ်းမြဝတီနဲ့ချမ်းမြသားစီရက်ကွက်တွေမှာညအချိန်ဖန်စီခေါ်ဆောင်နေတာလို့ပြောပါတယ်စစ်မှုထမ်းဖို့ကင်းလွခွင့်ရသူစီးရဲတဲ့မှာမတန်ဆွမ်းသူတွေနဲ့အရွယ်မရောက်သေးသူတွေပါဝင်ပါတယ်။ဒါပေမဲ့လည်းစစ်မှုထမ်းဖို့အတွက်လူစုခံရတဲ့အထက်မှာပြီးခဲ့တဲ့ဒုတိယအထုပ်ထဲကပိုလီယိုရောဂါရှိသူဖမ်းဆီးခံခဲ့ရတယ်လို့ပြောပါတယ်
။ဒါမခိုင်းနိုင်တာခိုင်းနိုင်မလုံးနိုင်တာလုံးနိုင်တာပါဒါသူတို့ညှိကြတဲ့အောက်လူကလည်းလူပြေးလို့ရအတွက်ထဲနေလို့ကျွန်တော်တို့ဒါပဲပြီးခဲ့တဲ့ပတ်တော်ကလည်းပိုလီယိုရောဂါလည်းမတယောက်ပါတော့အခုပတ်မှာနှစ်ယောက်တော့ပါစံနဲ့စတုံးနေရောကျောင်းသားလေးပဲသူတို့ဆွဲတော်တယ်ဆွဲတော်တဲ့ကကြမိပါရောသူ့ရဲ့ဆရာမရောလိုက်နှုတ်တယ်သူတို့ဒီနားချင်းနဲ့ဒီစူဆောင်ထားတဲ့စောစူဆောင်ကြီးနေရာမှာဆရာမရောမိပါရောတော့မိတယ်မိပြီလို့ပြန်မပြီးဘူးကလေးဘောနော်ဆိုင်မှုအထက်ကညွန်ကြားတဲ့တိုင်မလုပ်တော့ကျွန်တော်တို့ထုတ်ပြီးကွန့်မရှိဘူးပေါ့လေအဲ့လိုပဲညံလိုက်တယ်
စကိုင်းတိုင်းရေဦးမြို့မှာလဲစစ်မှုထမ်းမှုအတွက်အမျိုးသားတွေကိုဖမ်းဆီးတာတွေက February လကနေအခုချိန်ထိရှိနေတယ်လို့ဒေသခံတွေကပြောပါတယ်လူငယ်လူရယ်တွေကိုညအချိန်မှာနေအိမ်စီလာရောက်ခေါ်ဆောင်သွားတာပါ။အ
ဆုံးတော့ပြတ်သွားပြီတော့နှစ်လပိုင်းကနေတော့စစ်သားဆွဲလာ၄လပိုင်းကောင်၅လပိုင်းပေါ့နော်။အခုချိန်ထိကတို့မထင်မထင်တို့ဒီစည်ရင်းမှာပါထားပြီးတော့တို့ဒီတွေးစစ်ပြီးတာပေါ့နော်။တို့စုံထမှုတွေးစစ်ပြီးတာဒီလူငယ်လူရယ်တွေပေါ့နော်။တို့ဒီစည်ရင်းအရင်တောက်ပြီးမှတို့မထင်မထင်ပတ်တယ်လို့ပေါ့နော်။ဒါအခုလပိုင်းနေမှာတို့နေအိမ်အားတွေပန်ခိုင်းနေပေါ့နော်။ပုံမှန်ပြီးတော့ကျတော့ဒီနေအိမ်ကိုတက်ချိုးပြီးတော့အတင်းဝင်ပြီးတော့
စစ်မှုထမ်းမှုအတွက်ဖမ်းဆီးခေါ်ဆောင်ခံထားရသူတွေဟာသူတို့ရဲ့မိသားစုဝင်တွေနဲ့တွေ့ခင်ပြရကြပါဘူးလူငယ်တွေအပြင်တက်လက်ပိုင်းနဲ့အိမ်တော်တဲ့အမျိုးသားတွေမတန်ဆွမ်းသူတွေလည်းပါဝင်လာတာပါစစ်မှုထမ်းအပတ်စဉ်နှစ်အတွက်ပြည်တယ်နဲ့တိုင်းအလိုက်စူဆောင်းခံရတဲ့လူငယ်တွေကိုပြီးခဲ့တဲ့မေလထဲမှာစစ်တင်တန်းကြောင်း16ခုကိုအစုလိုက်ခွဲပြီးတော့ပို့ဆောင်ခဲ့တယ်လို့ဗမာရေးရနဲ့ပဋိပက္ခလေးလာရေးအဖွဲ့ရဲ့အစီအခံစာမှာဖော်ပြထားပါတယ်စူဆောင်းခံရတဲ့စစ်မှုထမ်းဥယေကတော့4000ဝန်းကျင်ရှိရဲ့လို့ဆိုပါတယ်ရှင
်စကိုင်းတိုင်းတွင်စစ်မှုထမ်းဖို့နေအိမ်တွေမှာအတင်းလိုက်ခေါ်နေတာကိုအလေးမှာပြောပြခဲ့တာပါအခုတော့ကချင်ဘက်ပံဝါမြို့နီမြေရှားသတ္တုလောက်ွက်မြေပြို့မှုကြောင့်အနည်းဆုံး12ဦးပျောက်ဆုံးပြီးသေဆုံးမှုရှိခဲ့တာပါကချင်ပြည်နယ်ချီပွေမြို့နယ်ပံဝါမြို့နီမှာပြီးခဲ့တဲ့အင်္ဂါနေ့ကမြေရှားသတ္တုလောက်ွက်တစ်ခုမြေပြို့မှုဖြစ်ပွားခဲ့ပြီးအလုသမား12ဦးပျောက်ဆုံးနေတာမှာမနေ့ကအထိ9လောင်းသာရှာဖွေတွေ့ရှိခဲ့ပြီးကျန်တဲ့သူတွေကိုဆက်ရှာဖွေနေတယ်လို့အခုမြေပြို့သွားတဲ့နေရာမှာအလုလုနေခဲ့တဲ့အလုသမားတူက VO ကိုပြောပါတယ်အခုမြေပြိုတဲ့လောက်ွက်တွေမှာမြေသားအကြောင်းပေါ်နေပြီးမိုးရွာမယ်ဆိုရင်ထပ်မံမြေပြိုနိုင်တဲ့အခြေအနေရှိတာကြောင့် လူသမားတွေအတွက်အန္တရာယ်များတယ်လို့ပြောနေကြပါတယ်။ဒီကြောင့်ရှန်ကုန်ကပေးပို့လာတဲ့တရင်ကိုအခြေခံပြီးမိတ်တန်စင်ပြပြပေးပါအောင်ခင်ဗျာ
။ပြီးခဲ့တဲ့ဇွန်လ4ရက်အင်္ဂါနေ့တုန်းကပန်ဝါမြို့မှာရှိတဲ့မြေရှားတပ်တူလုပ်ွက်တစ်ခုမှာမြေပြိုမှုဖြစ်ပွားခဲ့တာမှာတော့အလူသမားစနစ်ယောက်ပျောက်ဆုံးခဲ့ပြီးမနေ့ကအထိ9လောင်းရှာဖွေတွေ့ရှိခဲ့တယ်ဆိုပြီးမြေပြိုမှုလုပ်ွက်မှာအလုံးလုံးနေတဲ့အလူသမားတယောက်ကဗီဝေကိုပြောပါလိမ့်။ကျန်တဲ့သူတွေကိုတော့ဆက်ပြီးတော့ရှာဖွေနေကြစေဖြစ်ပါလိမ့်။အခုချိန်မှာမြေသားတွေဆက်ပြီးတော့ပြိုကျတာမရှိပေမဲ့လုပ်ွက်တွေမှာမြေသားအကြောင်းပေါ်နေပြီးတော့မိုးရွာရင်ထပ်ပြီးတော့မြေပြိုနိုင်တဲ့အခြေအနေရှိနေပြီးအလုံသမားတွေအတွက်အနေအများလေးဆိုပြီးမြေပြိုမှုဖြစ်စဉ်အနည်းမှာလုံးလုံးနေတဲ့အလုံသမားတယောက်ကဗီဒီယိုကိုပြောပါလိမ့
်အေးနဲ့စောပိုင်းလောက်ကိုစတူတာပဲအဲ့တော့တစ်နှစ်ယောက်လောက်ကြောင်းနေဆိုပေမဲ့အဲ့ဒီတစ်နှစ်ယောက်တင်မှာတော့၅လောက်မိတ်ချာတွေ့တယ်နာမည်တော့တိကျမသိပေမဲ့၅လောက်မိတ်ချာတွေ့တယ်ခွဲအခုသိလို့ဆက်ပြီးရှာနေတော့မဲ့ဟုတ်ညရွာတွေ့တာဟုတ်တယ်၅လောက်ကညရတော့၃လောက်မှတော့ရှာပြီခုတော့တော့ပြိုလေးဆိုရင်အပေါ်မှာအတောက်ပြီးတော့ရှိနေသေးတာဆက်ပြီးမိုးရမယ်ဆိုရင်တော့ပြူနိုင်ကြီးတော့ရှိတယ်ဆိုတော့မိုးရင်းဆိုတော့အန်တယ်တော့များတယ်
ပန်ဝါမျိုးအနီးဒေတာအခေါ်တရုတ်နေကြားမှတ်တိုင်အမှတ်3မြေရှားတက်တူတူးဖော်ရေးလောက်ကမှာဂျွန်လ၄ရက်နေ့မနက်ပိုင်းတုန်းကတူးဖော်ရေးလုပ်ငန်းလုပ်နေတဲ့အချိန်မှာမြေပြိုမှုဖြစ်ပွားခဲ့ပြီးအခုလိုလူတွေပျောက်ဆုံးသေးကြရတာလို့ပြောပါလေမြေရှားတက်တူတူးဖော်လောက်ကနဲ့မြေပြိုတဲ့နေရာမှာပြည်သူစစ်တပ်ဖွဲ့တွေကလုံခြုံရေးတင်းကျပ်စွာချထားတယ်ဆိုပြီးတော့လည်းသူကပြောပါလေမြေပြိုမှုနဲ့ပတ်သက်လို့ဓာတ်ပုံမှတ်တမ်းရိုက်ကူးပြီးတော့လူမှုကွန်ရက်အွန်လိုင်းစာမျက်နှာပေါ်မှာမတင်ကြဖို့တရုတ်လုပ်ငန်းရှင်တွေကပြောဆိုထားပြီးတော့ဓာတ်ပုံမှတ်တမ်းရိုက်ကူးရင်မြန်မာကျပ်ငွေ3သိန်းနဲ့ညီများတဲ့တရုတ်ယွမ်ငွေ900ဒန်ချီရိုက်ခဲ့ရမယ်ဆိုပြီးမြေပြိုမှုလောက်ကမှာလုံလုံနေတဲ့လုံသမားတွေက VOA ကိုပြောပါလေမြေပြိုတဲ့အတဲမိတ်ဆွေတငယ်ချင်းတွေအသက်ဆုံးရှုံးရတဲ့အတွက်စိတ်မကောင်းဖြစ်မိပြီးတော့အခုလိုထပ်ပြီးတော့မကြုံရအောင်တတိထားလှုပ်ဆောင်ရမယ်ဆိုပြီးအဲ့ဒီအလို့သမားကဆက်ပြီးတော့ပြောတာပါ
ဘယ်စီမျိုးတောင်ပါမလဲဒီဆိုင်ရောက်ကျခင်တဲ့တငယ်ချင်းတွေတော့ပါတာတငယ်ချင်းတွေပါတာကတော့ရင်တော့ဘုံဘုံတော့မျိုးဒီလနိုပရမလို့တုံပြရပြီဆိုတော့အေးနောက်လည်းအဲ့လိုတတိထားဖို့မျိုးပြီးပါဒီကတော့အဒီမှာသူတို့ပုံပြမရိုက်ပါလို့လည်းတောင်းဆိုတယ်အဲဒီမျိုးပြန်ခဲ့လဲအမေဇန်ကြီးဆောင်မယ်လို့လည်းပြောတော့တာပေါ့နော်ကျွန်တော်ကလုံချုံရေးရတော့သူတို့တာဝန်တိုင်းတော့ဆောင်ရနေတာပေါ့
ဒေတာတွင်တည်နေမှာတော့ပန်ဝါမျိုးမြေရှားတက်တူလုတ်ွက်မြေပြိုတဲ့တဲမှာလူအယောက်20တိဆုံးခဲ့ပြီးအလောင်းတွေအားလုံးကိုမဖော်နိုင်သေးဘူးလို့ဖော်ပြထားပါတယ်ကချင်ပြည်နယ်မှာတည်ရန်ဇာတာတူးဖော်မှုကြောင့်မြေပြိုမှုတွေကြားထိခိုက်သေးဆုံးတာမကြာခဏဖြစ်လေရှိသလိုပတ်ဝန်းကျင်ထိခိုက်မှုနဲ့ရင်ဆိုင်နေရတယ်ဆိုပြီးဒေတာကန်ဒီကပြောတာပါမြန်မာနိုင်ငံဟာရွှေနဲ့ဓာတ်သက်တူတူဖော်မှုတွေတစ်ထုတ်လုပ်မှုတွေကြောင့်နေရာနဲ့တစ်တော်ဆုံးရှုံးမှုပမာဏများလာပြီးတော့ပတ်ဝန်းကျင်ဆိုင်ရာနောက်ဆက်တွဲစုကြုံတွေရင်ဆိုင်နေရပြီဆိုပြီးဂျွန်လ9ရက်နေ့မနေ့တုန်းကကြာရောက်တဲ့ World Environment Day ကပပတ်ဝန်းကျင်ထိန်းသိမ်းရေးနေ့မှာပညာရှင်တွေကသတိပေးပြောဆိုထားပါလေလူကြိုက်များပြီးတော့ဈေးရောင်းကောင်းလာတဲ့ရွှေကိုနေရာအနှံ့မှာတူးဖော်နေတာကြောင့်မြေယာရီပျက်စီးပြီးတော့အစိတ်အသင့်ညင်ညမ်းလာတာလည်းဖြစ်ပါလေအလားတူပဲတရုတ်နိုင်ငံရဲ့လိုအပ်ချက်ကြောင့်မြေရှားတက်တူတွေတူးချေပြီးတော့ထုတ်လုပ်ရင်းနဲ့မြေကြီးလွာပျက်စီးမှုတစ်တောပြုံးတိမှုနဲ့မြေယာပိုင်ဆိုင်မှုဆုံးရှုံးတာတွေကချင်ပြည်နယ်မှာဖြစ်ပေါ်လာတယ်ဆိုပြီးတော့လည်းပြောပါလေမြေရှားတက်တူအပါဝင်ကချင်ပြည်နယ်ကသဘာဝပတ်ဝန်းကျင်ကိစ္စတွေမှာပါဝင်ပြီးတော့ဆောင်ရွက်နေသူတယောက်ကတော့သူ့ရဲ့အမြင်ကိုခုလိုပြောပါလေ
ဒီသူ့ရဲ့အခြေအနေနဲ့သူအဲ့ညုံလေသူကြီးတော့ဘောတော့ဖြည်းဖြည်းခွဲကြွဲကြတာပေါ့အဲတချို့ဟာတွေလည်းသူတော့ကြီးကြီးအမောင်များတဲ့ခါကျတော့ရောကြီးအနေနဲ့ပြီးတော့လက်ခံတဲ့အခွဲနဲ့ကလုံးဝလက်ခံတဲ့အခွဲဆိုပြီးစားရနေတဲ့သူတို့တိုက်ညုံနေဖြည်းဖြည်းခွဲကြွဲချင်းနေဖြစ်တာပေါ့တဲ့ကျူးမြေတွေလည်းဖြည်းဖြည်းရတာပေါ့လုံမန်းကွန်ဒေတာရှိတဲ့ချောင်းမြောင်းအင်းအိုင်ဒီတက်ရှိကတော့အကုန်လုံးမျိုးသုံးကြောက်ဆိုချင်းဖြစ်နေရပေါ့
စစ်ကောက်စီလက်ထက်မှာအထင်းအကွက်မဲလာတဲ့ရွှေနဲ့ဓာတ်သက်ထူတူးဖော်မှုတွေတစ်ထုတ်လုပ်မှုတွေကြောင့်မြေယာနဲ့တက်တော်ဆုံးရှုံးမှုပမာဏကစိုးရိမ်စရာအခြေအနေနဲ့ကျုံလာနေရတဲ့အကြောင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းနေသူတွေနဲ့သုတေသနပညာရှင်တွေကဂျွန်လ9ရက်နေ့မှာကြာရောက်တဲ့ပတ်ဝန်းကျင်ထိန်းသိမ်းနေမှာသတိပေးပြောဆိုသွားပါတယ်ရှင်
ကချင်ဘက်ပန်ဝါမြို့နီးမြေရှားသတ္ထုလုပ်ွက်မြေပြိုတာကြောင့်အနည်းဆုံး12ဦးပျောက်ဆုံးနေပြီးသေဆုံးမှုရှိခဲ့တာမိတ်တန်စင်ပြောပြခဲ့တာပါအခုတော့မြန်မာနိုင်ငံတဲ့ VPN သုံးဆက်မှုကန့်သက်ချက်ကြောင့်ပြည်တွင်းအင်တာနက်ဆက်သွယ်ရေးအခက်အခဲပါမြန်မာနိုင်ငံမှာ Facebook နောက်တခြားလူမှုကွန်ရက်တွေပါဝင်အင်တာနက်အွန်လိုင်းအသုံးပြုသူတွေကဒီ VPN Virtual Private Network ကိုတဆင့်ကန်သုံးဆွဲနေမှုတွေကိုစစ်ကောင်စီကကန့်သက်ပိတ်ပင်မှုတွေလှုံ့ဆော်လာနေတယ်လို့ပြည်တွင်းအင်တာနက်သုံးဆွဲသူတွေကပြောနေပါတယ်။ဆီယနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံထဲမှာဒီအင်တာနက်သုံးဆွဲမှုတွေကိုကန့်သက်ထိန်းချုပ်ခဲ့တာကြောင့် VPN ခံပြီးအခုလိုသုံးဆွဲနေရတာလို့ပြောပါတယ်။ဒီ VPN ထိန်းချုပ်မှုရဲ့နောက်ဆက်တွဲအကျိုးဆက်ဘာတွေဖြစ်လာ နိုင်မလဲဆိုတာနဲ့ပတ်သက်လို့ကျွန်တော်ပဲမေးမြန်းပြောပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့နိုင်ငံသားငွေလဲနှုန်းကစံချိန်တင်ဒေါ်လာ5000ကျပ်နီးပါးအထိပြီးခဲ့တဲ့ပတ်ထဲတက်လာခြင်းမြန်မာဘူဘန်ကမေလ29ရက်နေ့မှာဒီလူမှုကွန်ရက်ကတင်တဲ့ငွေလဲနှုန်းကိုမယုံဖို့သတိပေးပြီးနောက်တစ်ရက်ကစလို့ဒီ VPN ထိန်းချုပ်ခံလာရတယ်လို့သုံးဆွဲသူတွေကပြောပါတယ်အခုလို VPN ခက်ခဲဖြစ်လာတာကိုအမျိုးဖော်လို့တဲ့သုံးဆွဲသူတူကအခုလို့ရှင်းပြပါတယ
်အဓိကကပေါ့နော်အခုလက်ရှိဆိုရင်အရင်တော့111တို့ကတော့ free ရတဲ့ဟာတုံးနေတယ်ပေါ့နော်အဲနောက်ပြီးတော့လွန်ခဲ့တဲ့2ရက်3ရက်ကစပြီးတော့လုံးဝအဝင်လို့မရတော့ဘူး Facebook လည်းတုံးလို့မရတော့ဘူးပေါ့နော်အခုကျတော့ဝယ်ထားတဲ့VPN နေရှိပေမဲ့လည်းအဲ့ဒီဟာတွေလည်းရတဲ့ဟာတွေရရတယ်မရတဲ့ဟာတွေကမရဘူးပေါ့နော်အဲ့လိုနဲ့တော့အခုချိန်ကြီးတော့အခက်အခဲဖြစ်နေပါတယ
်အဲ့ဒီတော့ဘာကြောင့်ဒီ VPN ကိုထိန်းချုပ်လာနိုင်တာကိုနောက်အမျိုးဖော်လို့တဲ့ VPN သုံးဆွဲသူတူကလည်းအခုလိုထောက်ပြပါတယ
်အဓိကကတော့သူတို့လုပ်နေတာတည်ငြိမ်အောင်ချကြတာလေဒီ Facebook ကြီးကိုပိတ်ချခြင်းနဲ့တခြားတော့တည်ငြိမ်မီဒီယာတွေဆိုရှယ်မီဒီယာတွေကိုပိတ်ချခြင်းနဲ့အဲ့ခါကျတော့လုပ်နေတာမနစ်နေ့မှလုပ်တာတော့မဟုတ်ဘူးလေဒီတင်တာတွေခေါ်တယ်ပေးတယ်ဒီအလုပ်တွေကိုအဲ့ကုမ္ပဏီကိုခိုင်းတယ်ပြုတ်တေးလာတယ်ဆိုတော့မနစ်တစ်နေ့လာတာမှမဟုတ်တာသူတို့တွေလုပ်နေခဲ့တာပဲအဲ့တော့သူတို့ဒီ project ကိုစပြီးတော့ပြိပိတ်မယ်ဆိုတဲ့ရဲ့ဘူဘန်အနေပတ်သက်တဲ့နိုင်ငံငွေချင်းတို့ထိချုပ်တဲ့ကိစ္စတွေပေါ့နော်အဲ့ဆိုင်သွားတာပဲဖြစ်မယ်ဟိုထိချုပ်ခြင်းတဲ့တရင်တွေကတော့မျိုးတုံရှိမှာပဲလေဥပမာအဖြစ်အခုမျိုးကကြောက်သွားပြန်ပြီဒီတစ်စကဲတွေတော့ကြောက်သွားပြန်ပြီအလက်လက်ချတဲ့တရင်တွေကသူတို့လေကြောင့်လည်းတိုက်ခိုက်တယ်အဲ့ဒါအကုန်လုံးကိုလည်းထိချုပ်ချင်တာပဲသူများမသိကြဘူးလေအကုန်လုံးတရင်အမှန်တွေကိုထိချုပ်ပြီးတော့သူတို့ရဲ့တရင်အမှားတွေကိုပဲပြုတ်ချင်တာ
ဒါအပြင်ဒီ VPN ထိန်းချုပ်မှုနဲ့အခက်အခဲကြောင့်ထိခိုက်လာတာကိုလည်းအမျိုးဖော်လို့တဲ့အရင်သုံးဆက်သူကအခုလိုဆက်ရှင်းပြပါတယ
်။တင်းစီးစင်းမှုပဲရတာနေဝရယ်ပေါ့နော်။ Facebook တွေပါမတုံးတဲ့အတွက်ကိုတိချင်တဲ့ဟာတွေလည်းမတိရတော့ဘူး။နောက်ဒီ digital ကိုအဓိကထားပြီးတော့ run နေတဲ့ဟာတွေဆိုရင်ပေါ့နော်အခုနောက်ပိုင်း Facebook မရတော့ဘူးဆိုတော့သူတို့တခြား channel တွေကိုပြောင်းမှုတွေစဉ်းစားလာရတယ်ပေါ့နော်။ပညာရေးဆိုလည်းအဲ့ဒီတိုင်းပဲပေါ့နော်အခု Facebook ကနေပြီးတော့အဲ့လို group တွေဖွဲ့ပြီးတော့စာတင်နေရတဲ့ဟာရှိရပေါ့နော်ဒါပေမဲ့အဲ့လိုမရတဲ့အခါကျတော့ဝင်လို့မရတာတွေရောနေတော့ပြဿနာကြီးတက်နေပါတယ
်။နောက်အမည်မဖော်လို့တဲ့အဝိထဲရောင်းလုပ်ငန်းလုပ်နေသူတူကလည်းသူတို့လို Facebook သုံးရတဲ့ SME အသေးစားလက်စားလုပ်ငန်းတွေရောင်းအားသေးသည့်တကချက်ချင်းကိုကျသွားတယ်လို့ညှိတွားပါတယ်။ဒါပေမဲ့အခုတော့ TikTok လိုမျိုးဘက်ကိုရှေ့ပြီးဈေးကွက်ဖောက်ဖို့ဒီလုပ်ငန်းတွေချိုးစားနေတယ်လို့ဆက်ပြောပါတယ်။တစ်ချိန်ထဲမှာမျိုးဖော်လို့တဲ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်ကလည်းအခုလိုထိခိုက်ရတာနဲ့ရှေ့မှာဖြစ်လာနေတာကိုအခုလိုရှင်းပြပါတယ
်။စီးပွားရေးလုပ်ငန်းတွေကအခုလိုဆိုတိကျကိုဖြစ်ကြတာပေါ့နော်။ဒီလိုလိုစီးပွားရေးလုပ်ငန်းတွေပြင်အင်တာဗျူးကတူချင်းစီပါအောက်တော့တူယူခဲ့ရတော့တယ်ပေါ့နော်။ဒီလိုကအွန်လိုင်းရှိအောင်လည်းအဲ့မှာပြဿနာကိုတောင်းဆိုလို့ဖြစ်တယ်။ဝင်းကကစတမာတွေကိုပြဿနာတက်တယ်။သူကအဲ့ဒီနောက်ဆက်ကွေကအရေးကြီးတယ်။တော့အတားမကျသေးဘူးမလား။ဟိုဖမီလီယာမဖြစ်သေးဘူး။ဒီလိုဆိုရုပ်ကြည့်ဆိုတော့လေကျွန်တော်ဘူးအတွေ့အကြုံရပြောရမယ်ဆိုတော့အခုဖြစ်တဲ့ဟာတွေကတုတ်ပြည်နယ်ပတ်သက်ကြဘူးရဲ့ရူးအလယ်ရဲ့ရောက်ဖို့တွေနေနေဆိုတော့ဟိုအဖြစ်ရှိပါတယ်တုတ်ပြည်ဆိုတဲ့ဟာဒီအင်တာနက်ကျတော့ဘာဒီ TNW Facebook တို့ကတော့မပေးဘူးပေါ့နော်တခြားဗီဒီယိုပလက်ဖောင်းမှာတိတ်တော့မပေးဘဲနဲ့တုတ်ကဝီချက်တို့ဟိုဝေဘာလို့အားရပဲကြောက်တော့ပြီဘယ်အတိုင်းဒီမှာတော့မနေစေဘူးတို့လည်းဗီဒီယိုခံတော့မှာပဲတော်တော်ကြီးစေတော့ရတယ်ဘာကြောင့်လဲဆိုတော့ကမ္ဘာကြီးဆက်တူဟာ Facebook မရှိဘဲနဲ့ဆက်တူလို့မရအောင် Instagram မရှိဘဲနဲ့ဆက်တူလို့မရအောင်ပေါ့နော
်ဒီပေါ် VPN သုံးတာအတွေ့အကြုံများတဲ့အရင်သုံးဆဲသူကလည်းရှေ့မှာဒီထိန်းချုပ်တာမထိရောက်နိုင်ဖို့ကိုအခုလိုဆက်ထောက်ပြပါတယ
်တရုတ်ပြည်မှာလည်းပြိတ်တာပဲကျွန်တော်တို့တရုတ်ပြည်ကိုသွားတဲ့အခါကျရင် VPN နဲ့ပဲဟောရတာပဲအခုလိုလဲဆိုတော့ဥပမာအဖြစ် Facebook သုံးမယ် Google သုံးမယ် Gmail တို့ Google Map တို့သုံးလို့မရတော့ဘူးတရုတ်ပြည်မှာအဲ့ဒီခါကျတော့ကျွန်တော်တို့ကထုံးတဲ့အတိုင်းပဲ VPN နဲ့ပဲကြော်ရတာပဲကျွန်တော်တို့က VPN ဝယ်ပြီးသုံးလို့ရတဲ့ VPN နေရှိတယ်တချို့ဟာဆိုကို VPN ထောင်ပြီးတော့သုံးကြတာရှိတယ်အဆင်ပြေပါတယ်ရတယ်ဆိုတော့အခုတို့တော့တရုတ်ကုမ္ပဏီခေါ်ပြီးတော့လုပ်တယ်ဒါပေမဲ့တရုတ်ကုမ္ပဏီခေါ်ပြီးလုပ်တယ်အကြမ်းမင်းပြောရရင်တော့ကျွန်တော်တို့ခေါ်ဆိုတာကအရင်ခက်ခဲတဲ့ဤပညာလည်းမဟုတ်တော့ကျွန်တော်တို့ခေါ်လို့ရပါမှာပဲ VPN အလိုမျိုးရှိရလေနာမည်ကြီးတဲ့ VPN တွေပိတ်ရင် VPN အသက်တွေနဲ့ကြော်ခွာကြမှာပေါ့နော်နောက်ဆုံးကြတော့လေသူတို့လုပ်တာရည်ရည်ကြီးပဲဖြစ်သွားမှာပဲ
တကယ်တော့အခုလို VPN ထိန်းချုပ်ဖို့ကိုအရင်စစ်ဆိုးရတွေလက်ထက်ကစိတ်ဝင်စားခဲ့ပေမဲ့ဒေါ်လာငွေသန်းရာချီအကုန်ကျခံရင်တောင်တကယ်တမ်းမထိရောက်နိုင်ဘူးလို့ဆက်သွယ်ရေးဝန်ထမ်းတွေကပြောခဲ့တာကြောင့်တကယ်မလုပ်ဖြစ်ခဲ့ပဲအခုမှစစ်ကောင်စီကအတင်းလှုပ်လာတာလို့ဒီ VPN ကြွန့်ကျင်သူတွေကလည်းထောက်ပြနေပါတယ်ခင်ဗျာ
ဒီ VPN ကန့်သက်ချက်ကြောင့် internet ခက်ခဲကျွန်တော်ပဲပြပြပေးခဲ့တာပါမချခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာလည်းမြန်မာရေးသုံးသက်ချက်အပါအဝင်ပတ်စင်ခဏလေးလာဖို့ရှိပါသေးတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ခါနေဇွန်လ6ရက်ချက်သာရင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3251တုကနေည10:00အထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကို email လိုက်စာ burmese@voanews.com burmese@voanews.com ကိုပို့ပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်း message ကနေတဆင့်ဆက်သွယ်နိုင်ပါတယ်။အခုအစီအစဉ်တွေကို VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။အခုဒုတိယပိုင်းတိုင်းဝက်မှာတော့ကျတာရင်းညာတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြပြနေကြချမ်းမိုင်ကဏ္ဍနောက်တိုင်းရင်ဒေသသတင်းတောက်တွေတိုင်းရင်ဒေသသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရဲ့သုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါဒီဒီဘက်မှာတော့တော်လန်ကြီးကပေးတဲ့သင်ခန်းစာဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်လွတ်လပ်ရပြီးမကြမီဖြစ်ပေါ်လာတဲ့တော်လန်ပုံကံမှုကြီးကနေရယူနိုင်မဲ့သင်ခန်းစာတချို့ကိုဥအောင်ခင်ကရေးသားပြီးပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
လူလိုက်ရေးရပြီးမကြမီဘတ်ကပကွန်မြူနီနဲ့ KNDO ခရင်အမျိုးသားကာကွယ်ရေးအဖွဲ့တို့တော်လှန်ပုံကန်ကြပါတယ်ရဲဘော်ဗျူးလို့ခေါ်တဲ့ပြည်သူရဲဘော်ကလည်းပုံကန်တာကြောင့်တော်လှန်ရေးအင်အားစုတွေဟာအခုလိုပဲတန်ပီရဲ့80ရာခိုင်နှုန်းကိုထိန်ချုပ်ထားနိုင်ပါတယ်ဝင်းကျုံဦးနုရဲ့ဖတ်စပလအစိုးရကိုရန်ကုန်အစိုးရလို့ခေါ်ရတဲ့အချိန်ပုံကံမှုအားကောင်းခဲ့ပါတယ်အဲ့ဒီခေတ်ကအခုခေတ်နဲ့အတော်လေးဆင်တာမှုတော်လိုင်းရေးကပေးတဲ့သင်ခန်းစာအဖြစ်တင်ပြလိုပါတယ်အဓိကကိုးကားမဲ့စာအုပ်တွေကတော့ကရင်သူတေတီဖူကီတို့စုဆောင်းပြုစုတဲ့မန်ပတ်ဇာနဲ့ကရင်တော်လိုင်းရေးဆိုတဲ့စာမျက်နှာ150ကျော်စာအုပ်နဲ့အမေရိကန်ပြည်ထောင်စုအိုဟိုင်းယိုတက္ကသိုလ်တမိုင်းပေါင်ပေါင်ကဂျွန် F. ကေဒီရဲ့1958ထုတ်မြမတမိုင်းစာအုပ်ဖြစ်ပါတယ်မန်ပတ်ဇာရဲ့ပြောပြချက်တွေကိုအတန်သွင်းပြီး1993မှာရိုင်းတိုက်ထုတ်ဝေတဲ့သူတေတီဖူကီတို့ရဲ့စာအုပ်ဟာအလွန်ခိုင်မာတဲ့တမိုင်းရင်းမြစ်ဖြစ်ပါတယ်မျိုးကြီးတွေကိုသိမ့်ပိုက်ပြီးလက်လွတ်လိုက်ရပုံကိုတင်ပြထားပါတယ်1949မှာကရင်တပ်တွေကတွန်တင်းနဲ့အင်းစိန်ကိုသိမ်းလိုက်တဲ့အခါမှာဦးနှုအစိုးရကိုရန်ကုန်အစိုးရလို့သတင်းမီဒီယာတွေကအမည်ပေးကြပါတယ်အင်းစိန်မှာကရင်အင်အား1500ကျော်ရှိတာမို့ခုခံစစ်ပြင်ဆင်ပါတယ်1949ဇန်နဝါရီလ31ရက်နေ့ကမေလ21ရက်နေ့အထိရပောင်း100ကျော်ခုခံတိုက်ခိုက်တယ်လို့မန်ပတ်ဇံကမှတ်တမ်းတင်ထားပါတယ်ဖစပနာအစိုးရဘက်ကတက္ကသိုလ်အပျော်တန်းတက်ချင်းတနက်ကင်တရင် UNP တက်ဝန်တန်းတက်စတာတွေပါဝင်ပါတယ်တိုက်လေရင်စစ်လေရင်တန်ကြကားစတာတွေသာတုံးတဲ့အတွက်ခရင်တက်ဟာအင်းစိန်ကဆုတ်ခွာပေးလိုက်ရတယ်လို့ဆိုပါတယ်အဲ့ဒီတုန်းကလည်းလက်နဲ့ခဲရမလုံလောက်ပါဘူးဖစပနာအစိုးရတက်ဟာလက်နဲ့ခဲရနဲ့ရိတ်ခါကိုအလွယ်တကူရရှိပြီးကြီးစံအများအပြားသုံးစွဲနိုင်ပေမဲ့ကရင်တပ်ဟာကြီးစံကိုအကန့်အသတ်နဲ့သာသုံးနိုင်ပါတယ်။တိုက်ပွဲကြာရှည်လာတဲ့အခါမှာကရင်တပ်မှခင်းရန်မီးကြောင့်ကုန်ခန်းကနီးအခြေအနေကိုရောက်ရှိသွားတယ်လို့ဆိုပါတယ်။ဒုတိယကမ္ဘာစစ်ကာလအင်္ဂလိပ်တပ်ကမြုပ်နှံခဲ့တဲ့ကြီးစံတွေကိုတွေ့လို့သာရေရှည်ခုခံနိုင်တာလို့ဆိုပါတယ်။တိုက်ပွဲရဲ့ကြာလာလို့ရဲဘော်တွေစိတ်ဓာတ်ကျလာမှုအရသားတွေထဲမှာအကျင့်ပြက်မှုရှည်တန်းနဲ့နောက်တန်းရဲဘော်အကြာစိတ်ဝမ်းကွဲပြားမှုစတဲ့ပြဿနာတွေကိုအင်းစိန်တိုက်ပွဲမှာကြုံတွေ့ခဲ့ရတယ်လို့မန်ပတ်ဆန်ကပြောပါတယ်အင်းစိန်ကဆုတ်လာစဉ်ပြည်မြို့နယ်မှာဘကပအလန်နီပြည်သူရဲဘော်စတဲ့၃ပါတီကိုတပ်ပေါင်းစုဖွဲ့ဖို့ KNU ကကမ်းလှမ်းပါတယ်ဒါပေမဲ့၃ပါတီကလက်မခံဘဲစောပါဦးကြီးဟာနယ်ချက်လက်ကင်တို့ဖြစ်တယ်KNU ဟာနယ်ချက်နောက်လိုက်ဖြစ်တယ်လို့ဆွဆွဲတာမို့တပ်ပေါင်းစုဖွဲ့စည်းရေးအစီအစဉ်ပြစီသွားရပါတယ်။ကွန်မြူနတီဥဆောင်တဲ့ဗမာတော်လှန်ရေးအင်အားစုနဲ့ကရင်တော်လှန်ရေးအင်အားစုတို့ရဲ့တိုက်ပွဲဟာ မရှိမနှောင်ဖြစ်ပေါ်လာပြီးမဲ့တဦးနဲ့တဦးနားလည်မှုမရှိလို့ပေါင်းစည်းမရပဲတတိတခြားဖြစ်နေတာဟာအားနည်းချက်ဖြစ်ပါတယ်။တရင်ကြကဒဲမြေတွေကိုသိမ့်ယုံပြီးရန်ကုန်ကိုဝိုင်းချချိန်မှာဗမာတော်လိုင်းရဲ့အင်အားစုတွေအထူးသဖြင့်ပြည်သူရဲဘော်ကနောက်ကျောကဝင်တိုက်တဲ့အတွက်ဥနုအစိုးရထွက်ပေါက်ရသွားတယ်လို့ဆိုပါတယ်။ဒါကြောင့်ကရင်ရောကွန်မြူနီရောပြန်ပြန်ထိုးစစ်တံကိုခံလိုက်ရပါတယ်။ရန်ကုန်ကိုမသိနိုင်တဲ့အတွက်ဥနုအစိုးရဟာပြပကဘာနဲ့အဆက်အသွယ်မှာပြတ်ပြဲအသက်ရှူပေါက်ရသွားတယ်လို့တမိုင်းပမောက်ခဂျွန်ကေဒီကသုံးသပ်ပါတယ်။တွန်လိုင်းရေးလုံနေတဲ့အစိုးရဖွဲ့စည်းတာကြောင့်တွန်လိုင်းရေးအချိန်ပေသွားပုံကိုလည်းမပ္ပဇံကထောက်ပြပါတယ်။1949ဇွန်လမှာစောဘဦးကြီးခေါင်းဆောင်တဲ့ကော်သူလီအစိုးရကိုတောင်းဦးမှာဖွဲ့စည်းပါတယ်။ဘျူရိုကရေစီအုပ်ချုပ်ရေးပုံစံမျိုးဖြစ်သွားတဲ့အတွက်တဘောတမင်းနေစားပယ်စားတွေပေါ်ပေါက်လာလို့လူလူနဲ့ကင်းကွာပြီးတော်လှန်ရေးဆုပ်ယုပ်ပြက်ပြားလာတယ်လို့မန်ပါဇန်ကဆိုပါတယ်။တဘောတမင်းနေစားပယ်စားတွေအားကောင်းလာပြီး KNU ခေါင်းဆောင်မှုမေးမြန်းလာတာကြောင့်လွတ်မြောက်နေမြေတွေကိုတစတစနဲ့လက်လွတ်လိုက်ရတာဖြစ်တယ်လို့ဆိုပါတယ်။ပူးပေါင်းတိုက်ပွဲဝင်တာဟာတော်လှန်ရေးအတွက်အကျိုးဖြစ်ထွန်းပြီးတတိတခြားတိုက်ပွဲဝင်တာဟာတော်လှန်ရေးကိုပျက်စီးစေတယ်လို့မမဇန်ကဆိုပါတယ်အညာဒေတာမှာတွန်လိုင်းအင်အားစုတွေကိုမစုစည်းနိုင်တာဟာအဓိကအားနည်းချက်ဖြစ်ပါတယ်အဲ့ဒီတုန်းကလည်းပြည်တွင်းစစ်အခြေအနေဟာလက်ခဲတင်းလင်းပါပဲအစိုးရဟာတွန်လိုင်းအင်အားစုကိုမချေမှုန်းနိုင်တယ်လို့တွန်လိုင်းအင်အားစုကလည်းအစိုးရကိုအပြုတ်မတိုက်နိုင်ဘူးလို့မမ်ပတ်ဇန်ကသုံးသပ်ခဲ့ပါတယ်အခုလည်းလက်နက်ခဲယမ်းပေါ်မှာဘူးတည်နေတော့ပဲဖြစ်ပါတယ်ခင်ဗျာ
လလေးရပြီတော်လန်ပုံကံမှုတမိုင်းကြီးတွေကဒီစူးစိညင်ညမှုရဲ့ရေးပါပုံပါဝင်တမိုင်းသင်ခဲ့စာတချို့ကိုဥအောင်ခင်ရဲ့မြမရေးသုံးသက်ချက်မှာနาศင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ကျမကြီးကဏ္ဍပါဒီတစ်ပတ်မှာတော့ဆေးလိပ်ဆေးရွက်ကြီးအန်ဒီရဲ့လူငယ်ကဏ္ဍကိုပြောထားပါတယ်ပြီးခဲ့တဲ့ပတ်မေလ31ရက်နေ့မှာကြာရောက်ခဲ့တဲ့ဒီနှစ်ကမ္ဘာဆေးလိပ်မသောရေးနေ့မှာလူငယ်ထုကာကွယ်ရေးအဓိကထားလာခြင်းလူငယ်တွေကိုယ်တိုင်လည်းဥဆောင်လှူရှားလာကြတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်အခုလို့လှူရှားလာတာကြောင့်ကဘာကြောင့်ဖြစ်လာရပြီဘလို့အရေးဆက်ပါလာနိုင်ပါလဲဒီအကြောင်း Health Digest ကျန်းမာရေးနဲ့ဆေးပညာဂျာနယ်အငိမ့်စား Editor ကျုံနဲ့ပြည်သူ့ကျန်းမာရေး Foundation အလုံးမှုဆောင်ဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးဆေးမန်းကိုကျွန်တော်ပဲမေးမြန်းထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
โอเคดร.တင်မောင်ထွေးအများသိကြတဲ့ဒေါက်ထရီဆေးမန်ခင်ဗျာဒီဆေးလိပ်နဲ့ဆေးရွက်ကြီးကုမ္ပဏီတွေကလူငယ်တွေကိုအဓိကပြစ်မှတ်ထားပြီးတော့ဒီဆဲဆောင်ကြောင်ညာစီးရုံလာတဲ့နေထားမှာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းပေါ့နော်ဒီနှစ်ကမ္ဘာ့ဆေးလိပ်မသောရေးနေ့မှာလူငယ်တွေအတွက်ပဲအဓိကအန္တရာယ်ကင်းအောင်ဒီဆောင်းမုန်းချပြီးတော့ကာကွယ်တားဆီးရေးတွေလှုပ်လာတာကိုပြီးခဲ့တဲ့ဘက်ကပြောပြီးမှဒီတစ်ပတ်တော့ဆရာကြီးကျွန်တော်တို့လူငယ်တွေကိုဘာထပ်ပြီးတော့အသိပေးသင့်တာတွေကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
း။ဟိုလူငယ်တို့ကရေးထားပြီးမဲ့ဒီအဓိကအဖြစ်များတဲ့ teenager တွေဒီဟိုမှာမူတည်ပြီးတော့သူကလှုပ်ထားပါလေ။အဲ့တော့2022တွင်စရာတွေပါလေ။ကမ္ဘာပေါ်မှာအသက်13နှစ်ကနေ15နှစ်ကြားလူငယ်များနဲ့ဖေးရနဲ့ဆေးရကြီးတဲ့ပစ္စည်း3ဆွဲသူက38တန်းရှိတယ်လို့ဟိုစီးရင်စရာတွေ့ထားတာရှိပါတယ်။အဲ့ဒီမှာဥရောပမှာဆိုလို့ရှိရင်တော့အသက်13နှစ်ကနေ15နှစ်ကြားယောက်ျားလေးများရဲ့ 17.5 ခိုင်နှုန်းနဲ့မိန်းကလေးများရဲ့ 10.1 ခိုင်နှုန်းဟာသူ့ဘောင်းပေါ်လေအရေးအတွက်အားဖြင့်ပြောရမယ်လို့ဆိုရင်၄ဆန်းလောက်ပေါ်လေအဲ့ဒီအယူရစကြောသက်အယူရ၄ဆန်းလောက်ကဆေးရကြည့်တဲ့ပစ္စည်း3ဆွဲနေရတယ်ဆိုတော့ပြစ်ထားခြင်းတပါလေအဲ့ဒီထဲမှာအပူပြီးတော့ဖြစ်တာ e-cigaret တွေကပူပြီးတော့ဖြစ်တယ်တမိရိုးကျဆေးလုပ်တဲ့အယူရရောက်စဒီစကြောသက်အယူရကလေးတွေအားလုံးရဲ့ 12.5 ခိုင်နှုန်းဥရောပမှာပေါ့နော်ဥရောပမှာသာရှိတဲ့နိုင်ငံအများရဲ့ကလေးများရဲ့73နှစ်ကနေ15နှစ်ကြာကလေးများရဲ့12.5ခိုင်နှုန်းလောက်က e-cigarette သုံးနေကြတယ်။လူကြီးက100ခိုင်နှုန်းပဲရှိတယ်နော်။လူကြီးတွေကသိသွားပြီဆေးလိပ်နဲ့ cigarette သုံးဆွဲခြင်းရဲ့အန္တရာယ်ကိုသိသွားတဲ့အတွက်ကြောင့် e-cigarette ပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်သူတို့ကမသုံးတော့ဘူး။ဒါပေမဲ့ကလေးတွေကကြတော့ရိုးရိုး cigarette တဲ့ e-cigarette ကိုပို့ပြီးတော့သုံးတယ်။ဆိုတော့ဘာလို့ဆိုတော့ e-cigarette ကိုသုံးဆွဲခြင်းဖြစ်လာအောင်လုပ်ထားလို့ဖြစ်ပါတယ်။ ီစီးရဲကိုဘလို့သုံးဆွဲခြင်းအောင်လှုပ်ထားရဲဆိုလို့ရှိရင်ကလေးများရဲ့အကျင့်သဘာဝဇဲကိုလေ့လာထားပြီးတော့သူတို့ပေါ်မှာခြောက်ရောင်းသွေးဆောင်တဲ့ဒီလန်းတွေကိုကျင့်သုံးနိုင်ခြင်းဖြစ်ပါတယ
်ဟုတ်ကဲ့ဆရာဒီဟိုရင်တစ်ခေါက်တုန်းကဒီ e-secret အကြောင်းကျွန်တော်တို့ပြောကြတုန်းကဒီလူငယ်တွေရဲ့အသေးစမ်းစိတ်ဝင်စားမှုကိုအသုံးပြုပြီးတော့ပေါ့နော်ဒီ secret တွေကို IT ပစ္စည်း memory stick လေးတွေလို့ဒီ fashion ကြကြရောင်းလှလပပနဲ့ဒီအနံ့အရတာလေးတွေပါဖြည့်ဆက်ပြီးတော့ဆွဲဆောင်လာတာကိုပြောခဲ့တာပေါ့နော
်မှန်ပါဘူးတောင်းနဲ့ချီပြီးတော့လုထားတဲ့ပုံစံတွေမျိုးမျိုးပေါ့လေကလေးတွေကဒီအောင်ဆွဲဆောင်မှုရှိပြီးတော့ဒါလုကြတာပေါ့လေဒါကိုအပြစ်ချိတယ်လည်းမထင်ဘူးသူတို့ကဟိုဆက်ဖက်လဲသဘူးတရလည်းနည်းသေးတဲ့ခါကျတော့သူတို့ကနေပြီးတော့ဒီဥစ္စာတုံးဆွဲခြင်းအပြင်သမယောဇ secret တောက်ထားတဲ့ပို့ပြီးတော့အနေရနေတယ်ဘာကြောင့်လဲသူ့မှာဘောင်နဲ့ဒါရုပစ္စည်းကနေတယ်ဆိုပြီးတော့အဲ့ဒီအသိပ္ပံနေကြတော့ဟုတ်တယ်အဲ့ဒီအချက်ကလေးကိုအတင်းတက်နင်းပြီးတော့ဒါကအနေရမရှိဘူးဆိုပြီးတော့အတင်းပြောတာပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီတကယ်တမ်းရောဒီအနေရပြေးနေတဲ့နေထားကဘယ်လိုရှိလဲဆရာကြီ
းတကယ်တမ်းကျတော့ဆက်ကူနဲ့လိတ်ထားတဲ့ secret လို့ secret လို့ခေါ်မျိုးဆိုရင်ဒါရုပစ္စည်း6,000-9,000ရောပါမယ်ဆိုလို့ရှိရင်ဒီကောင်ကတော့4,000တော့ပဲပါတယ်ဘာကြောင့်လဲဆိုတော့အပိုးပစ္စည်းတွေမပါတော့ဘူးလေဟိုမှာကတော့အစီကံတွေပါတယ်ဆေးလိပ်အဆက်ကူတွေပါတယ်နောက်ဆေးလိပ်သရွက်ကြီးအစတွေပါတယ်ဒီကောင်ကတော့မှုတ်ဘူးအရေကို extract ကိုယူထားပြီးတော့အရေလောက်ထားတာ e liquid လောက်ထားတာဆိုတော့အဲ့ဒီကျန်နေရတယ်ဒါပေမဲ့ဒီကောင်က4,000တော့ပါသေးတာပဲနည်းတာမဟုတ်ဘူးသို့ပြင်အဓိကနီကိုတင်းပေါ့နီကိုတင်းကတော့လုံးဝမပြောက်ဘူးပါတယ်နီကိုတင်းကအဓိကဆွဲတာဟုတ်နီကိုတင်းကပဲကျွန်တော်တို့အဓိကကျန်းမာရေးပြဿနာတွေပေးတာဟုတ်အဲ့တော့ဒီကလေးတွေပိုဆွဲလာမယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကလေးငယ်တွေပို့ပြီးတော့ဆွဲသွားနိုင်တာကိုကာကွယ်ဖို့အတွက်ဘလို့အကျံပြည့်ချင်လဲဆရာကြီ
းသွေးလာလို့ရှိရင်ဒါတွေကဟိုကလေးတွေကိုကျွန်တော်တို့ဟိုပြစ်လို့မရတော့ဘူးဒီခေတ်လူငယ်တွေကတော်များငယ်လေးစာမဖတ်ဘူးသေးတဲ့ဘူးစရနဲတဲ့ကလေးတွေကတော့ဟုတ်ချောဟုတ်မယ်ဒီဟိုဆွေးတော့လာခြင်းမယ်သို့တော့လူငယ်အများစုကသူကဘာကြီးမှအဲ့လိုမဟုတ်တော့ဘူးဒီလူကြီးတွေကလည်းအသင်အဖွဲ့တွေဒီဆေးလိပ်နဲ့ဆေးရွက်ကြီးထွက်ပစ္စည်းပို့သမှုစတင်ရေးအသင်အဖွဲ့တွေရှိတယ်နောက်တကမီဒီယာတွေလည်းရှိတယ်ကလေးတွေကိုယ်တိုင်ကလည်းသူစာဖတ်လာတယ်ပုံပြီးလေ့လာလာတဲ့ခါမှာဒီဆေးလေးနဲ့ဆေးရွက်ကြီးတပစ္စည်းတွေရဲ့သုံးဆွဲမှုရဲ့အန္တရာယ်ဟာညာရတယ်ဆိုတော့သိလာတဲ့ဒီ e-cigarette တွေ electronic spoken device တွေရဲ့အန္တရာယ်တွေသူတို့သိလာပြီအဲ့တော့ဒီဟာတွေကိုကာကွယ်ပေးဖို့ဆိုပြီးတောင်းဆိုမှုတွေဖြစ်လာပါတယ်။ဘာလို့လဲဆိုတော့ဒီကိလူငယ်တွေက environment issue တွေဒါသေဦးပြောနေမှုကြောင့်ကဘာကြီးပုံတွေတဲ့ issue တွေနော် plastic pollution plastic တွေသုံးဆွဲမှုတွေကဘာကြီးအဲ့ဒီ high round သိနေပြီအဲ့တော့ဒီကျန်းမာရေးနဲ့ပတ်သက်တဲ့ဒီတယ်လေဆီရဒီ ESD တွေနဲ့ Electronic Spoken Device နဲ့ပတ်သက်လို့လည်းသူသိလာကြတယ်သိလာကြတော့တောင်းဆိုမှုတွေလုပ်လာကြတယ်တို့စီမှာတော့အများအပြားပဲ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလူငယ်တွေကိုယ်တိုင်ဥဆောင်လုပ်လာတဲ့ဥပမာအကောင်လေးတွေကထောက်ပြလို့ရမှာဆရာကြီ
းဟိုဥတော်တော့ကထိုင်းနိုင်ငံကကျွန်တော်အင်နာချင်းအာဆီယံနိုင်ငံတိုင်းကဖြစ်တဲ့ထိုင်းနိုင်ငံမှာဒီ Pharmacy Body Medical School Medical Students Association ရှိတယ်ဒီဆီကျောင်းသားများအသင်းပေါ့အဲ့ဒီလေးဆိုလူငယ်လေးတွေပဲလူငယ်လေးတွေကကိုယ်စလဲတွေဆူပြီးတော့ထိုင်းနိုင်ငံကဝန်ကြီးချုပ်ရှိကိုပြည်ပွင့်တောင်းပြီးတော့သူတို့ကဒီအဲ့တော့မှဘာဖြစ်လဲဆိုတော့ထိုင်းနိုင်ငံမှာ e-secret နဲ့ပတ်သက်ပြီးတင်သွင်းခြင်းလုံးချခြင်းကိုတိပ္ပံတားမြစ်ဖြစ်တာရှိတယ်ဒီကငโกတွေကငโกတွေကဆိုတာဒီပြီးခဲ့တဲ့ဟိုနှစ်နည်းရောလောက်တည်းဆိုင်ကျွန်တော်မြန်မာနိုင်ငံတော့မလုပ်သေးတာသူတို့ကလုပ်ထားပြီးပြီအဲ့ဒီအမေကိုပြန်ပြီးတော့ပြင်မလို့လို့ဘာလို့လို့သူတို့အတန်းနဲ့ထွက်လာတယ်အဲ့တော့ဒီကလေးတွေကအဲ့ဒါမခံနိုင်ဘူးအာဒါဟိုဆက်လက် maintain လုပ်ပါ sustain လုပ်ပါဆက်လက်ပြီးတော့ဟုတ်ပါဒါအပြင်ဒါနဲ့ဒီ e-cigarette စိတ် issue နဲ့ပတ်သက်ပြီးတော့ထိထိရောက်ရောက် enforcement ကိုပို့ပြီးတော့လုပ်ပေးပါဆိုတဲ့စကားမျိုးကိုပြောကြတာပါမင်းကြီးကလည်းတွေ့ခွင့်တောင်းပြီးတော့
ပါဟုတ်ကဲ့ဆရာဒါကတော့ဒီထိုင်းနိုင်ငံအတွက်တော့အားရစရာပေါ့နော်ဒါအပြင်ဒီတခြားနိုင်ငံကလူငယ်တွေအတွက်လည်းအားကျစရာဖြစ်လာတာပေါ့နော
်အဲ့ဒါလူငယ်တွေကသိလာရပြီအဲ့လိုလူငယ်တွေကကိုယ်အန္တရာယ်ရှိမဲ့ဟိုဒါနဲ့ပတ်သက်ပြီးတော့ဘယ်လိုလူမျိုးတွေကတောင်လုပ်လာယူဖြစ်ပါလဲဒါတော့ကလူငယ်တွေကိုကာကွယ်ဖို့အတွက်ဒီ tobacco industry လို့ခေါ်တဲ့ဖိလိနဲ့ဆေးရည်ပစ္စည်းလုပ်ငန်းရှင်များသူတို့ကိုပြန်လည်ဆန့်ကျင်တိုက်ဖျက်ဖို့ဥပဒေတွေကိုလည်းရှိတဲ့ဟို law ထုတ်လို့ရတယ်နောက်အမိန့်ထုတ်လို့အမိန့်ကြော်ကြာသာထုတ်ပြီးတော့တိုးလို့ရတယ်ဥပဒေပြဋ္ဌာန်းလို့ရတယ်ကိုနဲ့တင့်လျော်ရပါလေကိုနိုင်ငံနဲ့ကိုတင့်လျော်ရတာတွေကိုလုပ်ပြီးတော့လူငယ်တွေကိုကာကွယ်ဖို့ဇုံးပေးပြီးလုပ်ကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီနှစ်ဆောင်ဖို့ကိုဆက်မှတ်လိုက်ခြင်းဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဆေးလေးဆေးရွက်ကြီးအန်ဒီရဲ့နိုင်ငံတကာမှာတော့လူငယ်တွေကိုယ်တိုင်
ဥဆောင်ပြီးတော့ဆန့်ကျင်တောင်းဆိုလှုပ်ရှားလာတာကိုကျွန်တော်ပြောပြခဲ့တဲ့ကျမကြီးကနာမှာနားဆင်ကြည့်ရှုခဲ့ရတာပါ။ VOA American တိုင်းရဲ့ချက်သားရင်းညအပတ်စဉ်စီစဉ်ကိုဆက်ပြီးတော့ပြောပြနေပါရယ်။အခုတော့အပတ်စဉ်ပြောပြနေတဲ့တိုင်းရင်းသတင်းလှအစီအစဉ်မှာဒီတစ်ပတ်မှာတော့ရခိုင်ဘက်တန်တွဲမြို့နယ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ရက်သားသေဆုံးရတာ၊ကချင်ဘက်ချီဖွေမြို့နယ်ပန်ဝါမှာတတိယတူဖော်လုပ်ကွက်မြေပြိုကျပြီးလူ20ကျော်ကြောက်ဆုံးနေရတာနဲ့ချင်းပြည်နယ်ထဲမှာတော့အာနာသိန်းပြီးအရက်ဘက်ဆောက်အုံတွေထိခိုက်ပျက်စီးမှုတွေရှိတာတွေပါဝင်တိုင်းရင်းသတင်းလှတွေကိုပြောပြထားပါတယ်။ဒီအစီအစဉ်ကိုတော့ FVR လို့တော့ခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတော်ဝန်ထမ်းသားအဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။နေဆက်ဒေသကတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်တန်တွဲမြို့နယ်တဲကစင်ကောင်းရွာကိုစစ်တပ်က၂ရက်ဆက်တိုက်လေကြောင်းကနေဘုံကျဲခဲ့လို့ဒေသခံမျိုးသမီး၂ယောက်တေဆုံးသွားပါရယ်ကချင်ပြည်ချီဖွေမြို့နယ်ပန်ဝါမှာမြေရှားတပ်ထုတူးဖော်တဲ့လုပ်ွက်တစ်ခုပြိုကျခဲ့ပြီးလူအယောက်20ကျော်ပျောက်ဆုံးသွားပါရယ်တင်းလွာတွေထဲမှာတော့ရှမ်းမြောက်ဒေသမှာရှမ်းဘာသာနဲ့ရေးထိုးထားတဲ့ရွာအဝင်ဆိုင်ပုတ်တွေကိုတအံ့ဘာသာနဲ့အစားထိုးမှုဒေသခံတွေရဲ့သဘောထားမပါဘူးလို့ပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါရယ်
ကျမကနန်းဟောင်ပါရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်တန်တွဲမြို့နယ်ကျဲကစင်ကောင်းရွာကိုစစ်ကောင်စီတပ်ကဇွန်လ4ရက်နဲ့5ရက်နေ့2ရက်ဆက်တိုက်လေကြောင်းကနေဘုံကျဲခဲ့လို့ဒေသခံ2ယောက်သေဆုံးသွားပါတယ်သေဆုံးသွားတဲ့သူတွေကတော့ကျောင်းဆရာမတစ်ယောက်နဲ့ကလေးမိခင်တစ်ယောက်တို့ဖြစ်တယ်လို့ဒေသခံတစ်ယောက်ကပြောပါတယ်ထိခိုက်ဒဏ်ရာရရှိသူတွေလည်း9ယောက်ထက်မနည်းရှိနေပါတယ်စစ်တပ်ရဲ့လေကြောင်းသုံးပစ်ခတ်မှုကြောင့်ဒေသခံတွေတေဆုံးဒဏ်ရာရတာတွေအပြင်စင်ခေါင်းရွာစာတင်ကျောင်းနဲ့အိမ်တချို့လည်းထိမှန်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်စင်ခေါင်းရွာကရွာသားတွေကတော့လက်ရှိမှာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်
ကချင်ပြည်ချီဖွေမြို့နယ်ပန်ဝါမှာမိရှာတတုဒူဖော်ရဲလောက်ွက်တစ်ခုမြေပြိုကျခဲ့ပြီးလူ20ကျော်ပျောက်ဆုံးနေတယ်လို့ပန်ဝါဒေသခံတွေကပြောပါတယ်ပျောက်ဆုံးနေသူတွေထဲမှာတရုတ်နိုင်ငံသား4ယောက်အခြားလောက်ွက်လုပ်သားတွေနဲ့အထွေထွေလုပ်သားတွေလည်းပါဝင်တယ်လို့ပြောပါတယ်ဇွန်လ4ရက်နေ့မနေ့ပိုင်းကမြေပြိုကျသွားတဲ့မိရှာတတုဒူဖော်ရဲလောက်ွက်ဟာပန်ဝါမြို့ကနေ9မိုင်လောက်ပဲဝေးတဲ့အမှတ်3မိရှာတတုဒူဖော်ရဲလောက်ွက်ဖြစ်တယ်လို့ဒေသခံတွေကပြောပါတယ်လက်ရှိမှာပျောက်ဆုံးနေသူအယောက်20ထဲကရုပ်အလောင်းငါလောင်းကိုပဲတူးဖို့ရရှိထားပြီးတောင်အောက်အထိမီပြူကျသွားတဲ့အတွက်အလောင်းတွေကိုဆက်ရှာဖို့ခက်ခဲနေတယ်လို့ဒေသခံတွေကပြောပါတယ်
ချင်းမြို့သားတပ်ဗဟိုဌာနချုပ်ချင်းလုံမြို့မှာမေလ31ရက်နေ့ကချင်းပြည်နယ်အစိုးရရဲ့တတိယအကြိမ်ကာကွယ်ရေးဆိုင်ရာအစည်းအဝေးကိုကျင်းပခဲ့ကြပြီးပြည်နယ်အတွင်းစစ်ကောင်စီကင်းစင်ရေးနဲ့အမျိုးသားလုံခြုံရေးပါဝင်တခြားကာကွယ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်အဲ့ဒီအစည်းအဝေးမှာချင်းပြည်နယ်ထဲကနေစစ်ကောင်စီတပ်တွေအများဆုံးကင်းစင်ရေးဗျူဟာကျတဲ့နေရာတွေကိုဥစားပေးသိမ်းပိုက်ဖို့ဆွေးနွေးခဲ့ကြပြီးနီးဗျူဟာမဟာဗျူဟာတွေရေဆွဲချမှတ်နေတယ်လို့ချင်းလန်ကောင်စီအထွေထွေတွင်ရင်းမှုဇလိုင်းပေါ်ကပြောပါတယ်
ချမ်းပြည်မြောက်ပိုင်းမှာ73စီတွေကိုအကန့်အသတ်နဲ့ရောင်းဝယ်နေရပြီးမဖြစ်မနေသုံးဖို့အတွက်ဝယ်မယ်ဆိုရင်တောင်ရက်ွက်ထောက်ခံစာယူပြီးမှဝယ်ရမယ့်အခြေအနေဖြစ်လာနေပါတယ်။မီလာကုံကရေကအခုလိုလုပ်နေတာဖြစ်ပြီး73စီအယောင်းဆိုင်တွေကနေတခြားဆိုင်တွေနဲ့လုပ်ငန်းရှင်တွေကိုတက်ရိုက်ရောင်းချခွင့်မပြုဘူးလို့ဒေသတွင်းကအုပ်ချုပ်ရေးအကြီးအကဲကထုတ်ပြန်ထားပါတယ်။အခုလိုအကန့်အသတ်နဲ့ရောင်းခိုင်းနေတာကြောင့်စိတ်ပျိုးရေးနဲ့သွားလာရေးအတွက်နှောင့်နှေးကြံ့ကြာစေတယ်လို့ကုံစည်းနှုံးလဲတက်စီတယ်လို့လာရှုဒေသခံတွေကပြောပါတယ်တေတုံရနှစ်ခွန်စစ်စင်ရေးကြောင့်မြို့16မြို့ကိုထိန်းနိုင်ပြီဖြစ်ကြောင်းတအားတပ်ဖွဲ့ကြီးများပြီးတဲ့နောက်စစ်တပ်ဖက်က73စီနဲ့စားတောက်ကုန်တွေကိုစတင်တင်းကျပ်လာတာဖြစ်ပါတယ်လက်ရှိရှမ်းမြောက်ဒေသမှာ73စီဒလီတာကို3600ကျပ်အထက်ရှိနေပါတယ်
တနင်္လာရီတိုင်းတဝဲမြို့အရှိပြင်းရက်ကွယ်မူလက်တန်းကျောင်းမှာအင်္ဂါနေ့နေ့လယ်ပိုင်းကပတ်ကွယ်မှုဖြစ်ပွားခဲ့လို့ကျောင်းသားတယောက်သေဆုံးပြီးကျောင်းသူကျောင်းသား25ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။နေ့လယ်ပိုင်းထမင်းစားနားနေချိန်မှာကျောင်းသားတချို့ကမပတ်ကွယ်သေးတဲ့လက်နဲ့ကြီးကြီးလို့ယူဆရတဲ့အရာကိုစော့ကစားရာကနေပတ်ကွယ်ခဲ့တာလို့ဒေသခံတွေကပြောပါတယ်။ပတ်ကွယ်မှုကြောင့်ထိခိုက်ဒဏ်ရာရရှိခဲ့တဲ့ကျောင်းသူကျောင်းသားတွေကိုဒေသတွင်းရှိလူမှုကယ်ဆယ်ရေးအသင်းတွေနဲ့မြောက်ခံပြည်သူတွေကတော်ဝဲပြည်သူစေုံကြီးကိုပို့ဆောင်ပေးခဲ့ပါတယ်
။ကရနီပြည်လွယ်ကော်ချင်းထောင်ကနေနိုင်ငံရေးအကျဉ်းသူတယောက်အပါအဝင်အကျဉ်းသား6ယောက်လွတ်လာတယ်လို့ကရနီနိုင်ငံရေးအကျဉ်းသားများအစည်းအရုံး KPPA ကထုတ်ပြန်ပါတယ်။ပြန်လွတ်လာတဲ့သူ6ယောက်ထဲမှာနိုင်ငံရေးအကျဉ်းသူတယောက်နဲ့တခြားအမှုတွေနဲ့ထောင်ချနေသူ5ယောက်ပါဝင်ပါတယ်။လွတ်ရစီလို့ပြန်လွတ်လာသူတွေဖြစ်ပြီးဇွန်လ4ရက်နေ့ကပြန်လွတ်လာခဲ့တာလို့ KPPA ကဆိုပါတယ်။လက်ရှိလွယ်ကော်ချင်းထောင်ထဲမှာအကျဉ်းသားတွေဟာအစားအသောက်နဲ့ဆေးဝါးအကူအညီတွေလုံလုံလောက်လောက်မရရှိတဲ့အတွက်အာဟာရချို့တဲ့မှုတွေနဲ့နာမကျန်းဖြစ်တာတွေများလာတယ်လို့ကုင္ကြီးပေးနေသူတွေကပြောပါတယ
်။အခုဆက်ပြီးတော့သတင်းတော်တွေကိုတင်ဆက်ပေးသွားမှာပါ။ရှမ်းမြောက်ဒေသမှာရှမ်းဘာသာစပီနဲ့ရေးထူထားတဲ့ကျေးရွာအဝင်ဆိုင်ပုတ်တွေကိုတအားဘာသာနဲ့အစားထိုးမှုဟာဒေသခံတွေရဲ့သဘောထားမပါဝင်ဘူးလို့ဆိုကြပါတယ်။ဒီကြောင့်ကိုတော့ကျွန်မအမေကစူးစီးထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုခိုင်မြို့နယ်မှာမူရင်းရှမ်းဘာသာနဲ့ရေးထူထားတဲ့ရွာအဝင်ဆိုင်ပုတ်တွေကိုတအားပလောင်ဘာသာနဲ့အစားထိုးဖို့ဖြုတ်ချလိုက်တယ်လို့ဒေသတွင်းသတင်းအရေးမြစ်တွေကပြောပါတယ်။ဒီလိုမျိုးလှုံ့ဆော်ရမှာဒေသခံတွေကိုအသိပေးတာမျိုးမရှိပဲကျေးရွာအုပ်ချုပ်ရေးမှုတွေကိုပဲအစည်းအဝေးခေါ်ပြီးတော့ TNL ကသူတို့ရဲ့သဘောထားအတိုင်းဆုံးဖြတ်ခဲ့တာဖြစ်တယ်လို့ရှမ်းအမျိုးသားအရေးလှုပ်ရှားနေသူတယောက်ကပြောပါတယ်
မနရှိပြီကအဲ့လိုမျိုးပြောင်းတဲ့ဟာကမူလသူတို့ရဲ့တေကိုတေတာဝင်ဥမာကျွန်တော်တို့ညံဆန်တို့မန်တုံတို့အဲ့လိုမျိုးကိုတေတာကိုရဲ့အောက်ချုပ်ခွင့်ကိုလူမျိုးဝင်ဥမာဆိုရင်ကျွန်တော်တို့ဒီလူကြီးနေထိုင်မှုကိုကျွန်တော်တို့ဒီကိုလူမျိုးဒီနေထိုင်တဲ့ဒီတိစာပီကိုတုံးတဲ့လူတုံးဆွဲတဲ့လူမျိုးအဲ့လိုမှများတဲ့တေရောက်မျိုးဆိုတော့ပြဿနာမရှိမယ်လို့အတူတူရောင်းနှောင်းနေထိုင်တဲ့ကိုကျွန်တော်တို့ဒီပြည်နယ်မှာဖြစ်သွားဒီမာယူဝင်တော့ဒီမှာစီအများဆုံးဒီရှမ်းကြီးကချင်းနေနေတယ်အဲ့ဒီဘာသာစကားပြောင်းတာတွေတော်မျိုးလုပ်တဲ့ဟာတွေကကျွန်တော်ဒါကတော့လူမျိုးစုနဲ့ဆိုကြတော့ပဋိပက္ခတွေကိုပုံမှာအမုံတရားတွေကိုကြီးထားလာစေနိုင်တယ်
TNL အနေနဲ့သူတို့ထိန်းချုပ်ထားတဲ့ဒေသမှာတအံဘာသာပြောင်းလဲဖို့လှုပ်ဆောင်နေတာမျိုးကပြဿနာမရှိပေမဲ့ကချင်နဲ့ရှမ်းစတဲ့တခြားလူမျိုးတွေအများဆုံးနေထိုင်ကြတဲ့ဒေသတွေမှာအခုလိုလှုပ်ဆောင်နေတဲ့အတွက်လူမျိုးစုတွေအကြားမှာပဋိပက္ခတွေပို့ပြီးတော့ကြီးထွားလာစေနိုင်တယ်လို့ဆိုပါတယ်။မေလပထမအပတ်ထဲမှာလည်းကိုခိုင်မျိုးနဲ့မန်းယူရွာမန်းယူလမ်းကွဲမှာရှိတဲ့ရွာအဝင်ဆိုင်ပုတ်တွေကို TNL ကအုတ်ထုတ်ရေးမှုကိုပဲအသိပေးပြီးတော့ဖြုတ်ချခဲ့တယ်လို့တားအမျိုးသားအရေးတက်ကြွလှုပ်ရှားနေသူတယောက်ကပြောပါတယ်
ရှာနေလေအာသူတို့မှလည်းသူတို့ရဲ့စာသူတို့ရဲ့အလံနဲ့သူတို့မှပြောင်းရှိပြီးသားပြီလားဆိုတော့ဒါရင်းနှစ်ပေါင်းများစွာကလေးကသူတို့ကတော့အလုပ်ထားပြီးသားကွာဒီရောဆိုင်ပုတ်တီသူတို့ရှမ်းပါပါမင်းတို့ရှာအလံနဲ့အဲဆိုအဲ့နေရာကတကယ်လို့များတားနေရောရှာနေရောရှိမဆိုရင်သူတို့ကတကယ်လို့ရှိမဆိုရင်တော့မရှာနေရခုခုဆက်တော့မှအဲသူတို့ကတော့သူတို့ရှာနေကရင်တကယ်တော့ထားဆို
လက်ရှိ TNL ရဲ့လုပ်ရက်ကဒီမိုကရေစီမဆန်တဲ့အပြင်အတူရှင်တွဲနေထိုင်ကြတဲ့လူမျိုးစုတွေအကြားပဋိပက္ခတွေဖြစ်အောင်ဥတည်နေတယ်လို့ဒေတာတွင်တန်းအမျိုးသားအရေးတက်ကြွအလှရှားနေသူကပြောပါတယ် TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးကတော့သူ့အနေနဲ့ကုခိုင်ဘက်ကအခြေအနေတွေကိုမသိရသေးဘူးလို့ပြောပါတယ်
ဒီကုခိုင်ဆိုင်ပုံနဲ့ပတ်သက်ပြီးတော့မှကျွန်မစီအမသိရသေးဘူးပေါ့နော်မရှိသေးဘူးပမာလည်းတင်တက်လာတာမတွေ့ရသေးဘူး
ဒေတာကန်တွေကရှမ်းစာပေတစ်ဖက်တအန်းစာပေတစ်ဖက်နှစ်ဘာသာနဲ့ရေးသားဖော်ပြပေးဖို့တောင်းဆိုထားကြပေမဲ့ဘိုဟိုရဲ့ခွင့်ပြုမိန့်ကိုစောင့်ရအောင်မယ်လို့မြန်မာမှာရှိတဲ့ TNL တာဝန်ရှိသူတွေကပြောဆိုထားပါတယ်မြန်မာနိုင်ငံမှာရွှေဈေးနဲ့ဒေါ်လာဈေးကစံချိန်တင်မြင့်တက်လာပြီးလက်ရှိမှာတော့ရွှေတစ်ကျပ်သားကို7,360ဝန်းကျင်အထိရှိလာပါတယ်။ဒီအခြေအနေကိုထိန်းနိုင်ဖို့စစ်ကောင်စီကဘာတွေလုပ်နေပါသလဲ။စစ်တပ်ကလုပ်နေတာတွေကရောရွှေဈေးနဲ့ဒေါ်လာဈေးကျလာဖို့အတွက်အလားအလာရှိရလား။ရမင်းကတင်ဆက်ထားပါတယ
်။စစ်တပ်အာဏာသိမ်းတဲ့ချိန်ကရွှေတစ်ကျပ်သား73နိုင်ပဲရှိခဲ့ရကနေသုံးနှစ်အတွင်းမှာလေးစားထိဈေးတက်လာပြီးပြီးခဲ့တဲ့အပတ်မှာတော့မီလင်းအခောက်ရွှေတစ်ကျပ်သားကို7,360ဝန်းကျင်ထိစံချိန်တင်မြင့်တက်သွားခဲ့ပါတယ်။ဈေးကစားသူတွေကိုသက်ဆိုင်ရာအာဏာပိုင်တွေကမကြာခဏခေါ်ယူညှိနှိုင်းတာတွေရှိတယ်လို့ဈေးမဖွင့်နိုင်အောင်လုပ်ခဲ့ပေမယ့်ရွှေနဲ့ဒေါ်လာဈေးတွေမကျလာဘူးလို့ရန်ကုန်မြို့ကအမည်မဖော်လိုတဲ့ရွှေဆိုင်လုပ်ငန်းရှင်တယောက်ကအခုလိုပြောပါတယ်
။
မျိုးမျိုးနှိရတော့ပေါ့ကျွန်တော်တို့သူတို့ပြောတဲ့ဈေးနဲ့ရောင်းမယ်ပြီးရင်ရော့လက်ခကိုရိုက်တယ်ဒီလက်ရှိဈေးနဲ့အဲ့လိုမျိုးဥပဒေကိုချောင်ပြီးလောက်ရတော့ပေါ့နော်ဘယ်လိုနောက်ဆုံးတော့သူတို့ကြက်တယ်လို့လောက်တက်တာပဲရှိရတက်တော့နောက်ဆုံးသူတို့ဘာလုပ်လဲဆိုတော့ဆွေကစားတဲ့လူတွေဒေါ်လာကစားတဲ့လူတွေဘာလို့ဆိုတော့သူတို့ကမဖမ်းဘူးသူတို့ရုံးခေါ်လိုက်ကျွန်တော်မိဘအလုံးပေးလို့ရုံးမှနေလိုက်တယ်ပြီးညနေပိုင်းဆိုင်ပိတ်ချိန်နှစ်နာရီသုံးနာရီသူတို့ပြန်အဲ့တော့သူတို့အဲ့လိုခေါ်ရတာကြားပြီးပဲဒါပေမဲ့အဲ့ဒါလည်းဒါရွှေဈေးမကြဘူးဒေါ်လာဈေးမကြဘူး
ရွှေစင်းလုံးမတိမငြိမ်ဖြစ်စေဖို့လုပ်နေတဲ့လုပ်ငန်းရှင်40လောက်ကိုဇွန်လ2ရက်နေ့မှာအာနာပိုင်တွေကခေါ်ယူစစ်ဆေးခဲ့တဲ့အထက်မှာမော်လမြိုင်မြို့က၄ရောက်ပါသွားတယ်လို့မွန်ပြည်နယ်ရွှေလုပ်ငန်းရှင်တင်းဝင်းတယောက်ကပြောပါတယ်
။တော့မှ၄ရောက်ပါသွားတယ်လေ။ဥပန်းဦးရဲ့ဥပန်းမင်းမရဲ့မောင်တန်းရဲ့ဦးညံ့လေးရတယ်။အဲ့ဒီကရန်ကုန်မှာဆက်ရှင်ရတယ်လေ။အခုကျွန်တော်ဒီလုပ်ပြီးတော့ထင်တာပဲလိုလန်းနေတာတော့မသိဘူး။ဒေနာတိကမင်းရတယ်။မင်းရအောင်ဆိုတင်တဲ့အရောက်လေးကတည်းကဆင်းလာမှာပါလား။
လက်ရှိရွှေစည်းကွက်ဟာကြားဖြတ်လုပ်ငန်းတွေနဲ့ဆက်နွယ်နေပြီးနောက်ွယ်မှာစစ်ကောင်စီကလူတွေတွေ့ဝိုက်ပြီးပါဝင်နေတာလို့ဘန်ကောက်ကိုထွက်ပြေးရောက်ရှိနေတဲ့စီးပွားရေးလုပ်ငန်းရှင်တယောက်ကပြောပါတယ်
ကျားဖျားတမကလေးအိမ်ပေါ်မှာဒီကဒီချကားဆန်းနဲ့မကင်းဘူးနော်အချို့ကောင်တွေကဘယ်လိုခေါ်မတိုက်မဟုတ်ပဲဝိုက်ပါနေရှိတယ်။အဲဒီနေရာမှာဆောက်လုပ်ရေးကဏ္ဍတို့ပါမစ်ကဏ္ဍတို့အဲ့မှာညိတယ်ညိတယ်ညိတယ်ကြားပြရင်ပဲ။ဥမနေပြီးတော့မဆိုရှိရင်ဟိုတယ်ရဲ့ဆောက်ကဏ္ဍအများကြီးပါမှမသိဘူးဘာဝင်ဝင်မှမရှိဘူး။ဟိုတယ်ကလည်းဘယ်လိုမှအဲ့ရမမလာဘူး။အဲ့ဒီကောင်တွေကြားပြရတယ
်။ရွှေစည်းကွက်ကတော့လောလဆယ်မှာငြိမ်နေပြီးအဝယ်ရှိနေပေမဲ့အရောက်မရှိဘူးလို့ဆိုကြပါတယ်။လက်ရှိမှာရွှေရောင်းဝယ်တွေရပ်တနေပြီးလောလောဆယ်မှာတော့ရွှေဆိုင်လုပ်ငန်းရှင်တချို့ကထွက်ပြေးနေရတယ်လို့သတင်းတွေထက်ပေါ်နေပါတယ်ရှင်
။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်တံတွဲမြို့နယ်တဲကစင်ကောင်းရွာကိုစစ်ကောင်စီတပ်က၂ရက်ဆက်တိုက်လေကြောင်းကနေပုံကျဲခဲ့လို့တရက်ခံမြို့သမီး၂ယောက်တိဆုံးသွားပါတယ်။ကချင်ပြည်ကြီးပွေမြို့နယ်ပန်းဝါမှာမြေရှားတပ်တို့တူဖော်တဲ့လောက်ွက်တစ်ခုပြုကျခဲ့ပြီးလူ၂၀ကျော်ပျောက်ဆုံးသွားပါတယ်။
တော်ရရှင်ရဲ့ခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းတော့ဒီကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။တန်တဲ့ပဲလေချောင်းတက်ခဲမှုကြောင့်ရတသည်ဆုံးရတာအပါဝင်တိုင်းသတင်းလာအစီအစဉ်ပါအခုလိုပတ်စင်ကနာပြီမှာတော့ VO ရဲ့ချက်တာရညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်မဆုမြတ်မုံပြပြပေးပါအောင်ခင်ဗျာ
ဒုတိယကမ္ဘာစစ်တုန်းကအနောက်ဥရောပမှာနာဇီဂျာမနီတွေရဲ့ကျူးကျော်သိမ်းပိုက်မှုအဆုံးသတ်စေခဲ့တဲ့ဒီဒေကန်တက်နှစ်ပွဲအနှစ်80ပြည့်ထိမ့်မှတ်ခန်းနာတွေကိုပြည်သင့်နိုင်ငံကဒီနော်မဒီကန်ချီတွေမှာကျင်းပနေပါတယ်။အခုအတန်လွင့်နေချိန်မှာအော်မဟာကန်ချီမှာပြည်သင့်နိုင်ငံကဥဆောင်ကျင်းပတဲ့နိုင်ငံတကာထိမ့်မှတ်ဂုဏ်ပြုအခမ်းအနားမှာတော့ဒီယူကရိန်းသမ္မတဗလာဒီမီယာဇလန်စကီတက်ရောက်ပါတယ်။အစောပိုင်းတုန်းကလည်းကော်လဗီဆိုမွဲကန်ချီကဒီအမေရိကန်ကြာဆုံးစစ်သည်တွေအတွက်အထိမ့်မှတ်လုပ်ထားတဲ့နော်မဒီအမေရိကန်စစ်သင်းကြီးမှာကျင်းပတဲ့အခမ်းအနားမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမိန့်ခွန်းပြောကြားခဲ့ပါတယ်။1944ခုနှစ်ဇော်လ6ရက်နေ့တုန်းကနော်မဒီဒေသပင်လယ်ကမ်းခြေ5ခုကိုမဟာမိတ်တပ်တွေရေချောင်းလေချောင်းကနေဝင်ရောက်ပြီးတော့နာဇီဂျာမနီတွေကိုထိုးစစ်ဆင်ခဲ့မှုမှာကိုယ်တိုင်ပါဝင်ခဲ့ကြတဲ့စစ်မှုထမ်းဟောင်းကြီးတွေတက်ရောက်တဲ့အခမ်းအနားတွေကိုဒီပြင်သစ်နဲ့ဗြိတိန်နိုင်ငံတွေမှာကျင်းပနေတာပါနော်မဒီကမ်းခြေတွေမှာကျင်းပတဲ့ခန်းနာတွေမှာအသက်ရှင်ကျန်ရစ်တဲ့ပြင်သစ်အမေရိကန်ဗြိတိန်နိုင်ငံတွေကစစ်တီဟောင်းကြီးတွေကိုပြင်သစ်သမ္မတအမန်နျူမက်ခရွန်ကပြင်သစ်နိုင်ငံရဲ့အမြင့်ဆုံးဂုဏ်ပြုဆုဖြစ်တဲ့ Legion of the Honor ဆုတဆိပ်တွေပေးအပ်ခဲ့ပါတယ်။အာဏာရှင်တွေကိုဆန့်ကျင်ဖို့လွတ်လပ်တဲ့နိုင်ငံတွေကအတူရည်တည်ကြရမယ်လို့ဒီနော်မဒီကမ်းခြေတစ်ခုဖြစ်တဲ့ဖဲဆိုမဲကန်းချီကဗြိတိန်ကြားဆုံးစစ်တီများထိမ့်မှတ်နေရာမှာကျင်းပခဲ့တဲ့ခန်းနာမှာဗြိတိန်ရဲ့တတိယမြောက် Charles ဘုရင်ကမိန့်ခွန်းပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်တန်တွဲလေစိတ်တဝိုက်နာမှာစစ်တပ်နဲ့ AAR ရခိုင်တပ်တွေတိုက်ပွဲတွေပြင်းထန်နေပါတယ်တိုက်ပွဲတွေကြောင့်ငပလီပင်လယ်ကမ်းခြေအပန်းဖြေနေရာတွေဘက်ကိုဒေသခံတွေထွက်ပြေးခဲ့ကြသလိုစစ်တပ်ကလည်းဟိုတယ်တချို့ထဲဝင်ရောက်စခန်းချနေတယ်လို့ဒေသခံတွေကပြောပါတယ်တန်တွဲမြို့နယ်ကပ်နေတဲ့ကော့ချေးရွာကစစ်စခန်းကို AA ဘက်ကလက်နက်ကြီးနဲ့လှမ်းပစ်ခဲ့သလိုရေတပ်သင်္ဘောတွေဘက်ကလည်းပင်လယ်ထဲကနေပြန်ပစ်နေတယ်လို့အဲ့ဒီဒေသမှာရှိနေသူတွေကပြောပြပါတယ်စစ်လေယာဉ်တွေလည်းဒီကော့ချေးရွာပေါ်ဘုံးကျဲတိုက်ခိုက်တဲ့အတွက်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်ရှင်
ကျေးဇူးပါမဆွေမြန်မွန်ရေအခုလိုသတင်းအချင်းချင်းကိုပြီမှာတော့ VO ရဲ့ကြက်သားရညအစီအစဉ်တွေဒီမှာပဲပြီဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Patrick Dia နဲ့ Cyder Hamdon တို့ဖြစ်ပါတယ် ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမှာ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြပါရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းနဲ့အိတ်ဆက်အနိုင်ဦးနဲ့လည်းညဖြစ်ကြပါစေခင်ဗျာ။
This program has come to you from